သာသနာတော်နှစ်2545ခုနှစ်ကောသတက္ကရာ1363ခုနှစ်ပြာတုလာကံ14ရက်နေ့နေ့လယ်တွင်ဧရာဝတီတိုင်းအင်္ဂပူမြို့သုဓမာပရိယတိဓမ္မဗိမာန်တော်၌ဧကမဟာကျော်ဆန်ကျောင်းဆရာတော်ကြီးမူ၍15ကြိမ်မြောက်ကျင်းပအပ်တော်ကျေးဇူးတော်ရှင်တောင်ဆုံးဓမ္မဒုဒ္ဒဆရာတော်ဘုရားကြီးဥပနေတရအတိုင်းညွန်ကြားပြတတ်အသည့်ဓမ္မနုပဒနာတတိပဌာန်းခொနည်းသခန်တရားအလုပ်ပေးပွဲ၌ဟောကြားအပ်တော်ရှိတိုင်းပိတာဝိပဒနာတရားတော်ဘာတရားတော်လဲ။ရှိတိုင်းပိတာအမှုမျိုးဝိပဒနာအလုပ်အားထုတ်တယ်အားထုတ်တယ်နဲ့ဘယ်လိုအားထုတ်တာဘယ်လိုလုပ်နေတာကိုဝိပဿနာလို့ခေါ်လဲလို့သိရအောင်လို့ဒီကနေ့ရှိတိုင်းသိတာဝိပဿနာဆိုတဲ့တရားကိုဟောကြားနာကြရအောင်ဒီတရားသေးသနာတော်ကိုမဟောကြားသေးမနာကြားသေးခင်တရားပိုင်ရှင်ဖြစ်တော်မူသောစိန့်တရားသုံးလောကထွတ်တာတပ်ပင်ကြီးမြတ်စွာဘုရားကိုနမောတတဘုရားရှိခိုးဖြင့်ရှိခိုးကြည်ညိုကြရအောင်အာလုံတော်ပြန်နာသိတ္တများလက်အုပ်ချီမိုးပြီးတော့နမောတတ3ကြိမ်ဆိုလိုက်ကြပါနမောတတ္တဗုဒ္ဓဝါဒောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဇိနောဒေဝပௌဒ္ဓံသတိမြာဖြင့်မင်္ဂအင်ကိုအောင်မြင်တော်မူပြီးသောယောဘဂဝါအကျဉ်ရွှေဘုံတော်တခင်ရှင်တော်မြတ်ဗျာသည်တန္တရပင်္ဂတော်တန္တရတိဟုသောညွန်ပြောင်းမှာနိမောဇာနံမြင့်မြတ်တည်နေကြကုန်သောလူနာပြမတတဝအနန္တမန္တမြတို့ကိုသမောတရဏတံကောင်းစွာထုတ်စေကြတဲ့ယံကျုံငါကတာပိနိယာရောပြုအပ်ပြီးသောသုတောင်းခြင်းရှိသည်ဖြစ်၍ဘောဓိသမ္မာရေရတနဉ္ဇံတပ္ပညုတဉ္ဇံဣန္ဒံကိုရရရကြောင့်ဖြစ်သောပါရမီတော်ဆောက်ဥတို့ကိုဘုရင်တော်ပြည့်အမတနံဤကမတ်လျက်ရှင်လံဤသူဖြစ်ခြင်းတော်မူခဲ့ပြီး၍ဗုဒ္ဓဓမ္မေသစ္စာလေးပါးတရားပြင်းပြင်းဘုရားရှင်ဖြစ်ကြောင့်ဖြစ်သောတရားတော်တို့ကိုညာနေနဉ္ဇံဖြင့်ကဝေတံတော်ရှာမိတော်မူပြီးရှိသောဘောဓိမန္တံတပ္ပညုတဉ္ဇံကြည်ယမန္တိဘောဓိမန္တံမြေဥခိုင်းတို့ပတ္တဝါရောက်တော်မူပြီး၍ဓမ္မံဝါသုဏပြမတတ္တဝအနန္တမန္တမြတ်တို့၏ဉာဏ်ပညာမျက်စိကိုကာကွယ်ပိတ်ဆို့ရသောအဝေဇာတိဟုသောမိုင်းမောင်ကိုတာဓမ္မရံတိဟိတရောကံတရားတိဟုသောရောင်ကြည်တော်တို့ဖြင့်ဟန္တဝါပယ်ပြတ်ချောက်လွင့်တော်မူပြီး၍ပင်ကဇံကနဝိနယတတ္တဝတိဟုသောကြာကိုဘောရီတိသစ္စာလေးပါးမြတ်တရားကိုထင်ရှားမတွေ့သိစေတော်မူသောအခြင်းပွင့်စေတော်မူခဲ့ပါပေ၏။အရဟတောတထောင်ကယကိလေသာယံတို့မှဝေပွားတော်မူပါပေထသောအရဟတောတထောင်ကယကိလေသာယံတို့ကိုလေးတန်းဉာဏ်မဲ့စိန်တန်ပြခြင်းပေကျက်ခေါတတ်တော်မူတတ်ပါပေထတော်အရဟတော်ပဋိစ္စသမုပ္ပါချာယတို့မပြတ်လေရာတန္တရာစက်ကြီးကိုကံမဲ့ခရင်ဉဏ်ပစိမ့်ဖြင့်ရွယ်ချိန်မူလျက်ချုပ်ပြတ်တော်မူတတ်ပါပေထတော်အရဟတော်ဗြဟ္မာနတုသုံးပေါင်းတို့၏ပူဇော်ထုကိုခံယူတော်မူတတ်ပါပေထတော်အရဟတော်ယောမဉ္ဇုမကောင်မှုအကုသိုလ်ဟုသမျှတို့ကိုပြုကျင့်ခြင်း၌ဗုဒ္ဓဟေပင်မင်းဘောဓိယင်္ဂပင်ပယ်ခြင်းဟေတုပဲတကုကိုမြာပြုကျင့်ဝေယစိတ်ဝေယရရှိတော်မူပါပေထသောတမ္မာတံဗုဒ္ဓတ္တမဖောက်မပြန်တရားဘူးဉာဏ်ဖြင့်ဒိသလေတံတရားမှန်ကိုဝေပံပိုင်းခြားထင်ရှားပိုင်ပိုင်ကိုရတိုင်းသိမြင်တော်မူတတ်ပါပေထသောတတဗဂဝါတော်ဘုံတော်၆ဆုံးတကုကုန်နှင့်ပြည့်စုံကြောကြထူရှင်တော်မြတ်ဘုရားအာမေဘုရားအာယုံကိုလုံးထုံ၍ကြည်ယုံကိုယောဘုရားတိတော်ဤအမကံဘုရားအာယုံကိုလုံးထုံ၍ကြည်ယုံကိုယောတရားဟောတရားနာဖြစ်ကြတဲ့ဘုရားတိတော်တို့ဤနမောကိုနှုံနှလုံးသုံးပါးပြောင်းကြမှန်ကိုလျှော့၍ กะดอมญันโนกุหุติยุเยชิโกจินติอะตุเนญะมะเสอเมญมะกวามันสวามะตุยผิดบาสีตาเมสวาพะยาอิมินาพุทธะปะนามินาอีเกตุพะยาชินาชิโกยาจังปิยุตโตปะนามะกุตุเสรณาจังเมหมังเทกิอังจุติยะอัญเญญโญพะยาติโตอีเตโตมังกะมังเทกิอังจุติยะอัญเญญโญติงตโรสินปะริตตะปังโตอียะเดสีตะโตจินจินโลชิอะตัมตะอะโตกังจูฉันตะมิงคลาจัตตะเรถุถุติยะเดสาตะยะจินจินโลชิอะตัมตะอะโตตันသမေသတုထင်စွာမျက်မှောက်ဝင်လာရောက်၍ဖြိုးမောင်လျံဤအမြောက်ကြည်အောင်ဒီပြေဆုံးလာစေတည်းသာရှိတိုင်းတိတာဝိပဿနာဆိုတဲ့အလုပ်ဝိတရားဟောကြားအနာကြရအောင်အားလုံးတရားနာပရိသတ်များလိုက်ဆိုကြပါขันธาอาศิญญังจินติชุจิวิปัตตนามิขันธาอาศิญญังจินติชุจิวิปัตตนามิขันธาอาศิญญภิญติชุจิวิปัตตนามิวิปัตตนาဆိုတာကဘယ်လိုဟာမျိုးလဲဆိုရင်ခန္ဓာအရှိကိုဉာဏ်နဲ့သိပြီးရှုနေကြည်နေတာကိုဝိပัตตนาလို့ခေါ်တယ်တဲ့ဥစဉ်တို့တရားဓမ္မတွေဝိပัตตนาလုပ်တဲ့အခါကျတော့တချို့ကလည်းပဲကြောက်ရွံ့ကြတယ်ဝိပัตตนาအလုပ်လုပ်ရတာဘယ်လိုလုပ်ရမှာလဲဘာတွေမြင်မှာလဲဘလူတွေနေရတယ်လေဘလူတွေထိုင်ရတယ်လေဆိုပြီးတော့အာမတုတ်ဘူးတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားအလုံးလုံးဖို့ကိုနောက်ကျွန့်နေတတ်ကြတယ်တဲ့အဲ့ဒါဝိပဿနာကိုခက်ခဲတဲ့အလုံးကြီးတစ်ခုလို့ထင်နေလို့ပင်ပန်းဆင်းရဲတဲ့အလုံးကြီးတစ်ခုလို့ထင်နေတဲ့အတွက်ကြောင့်မလို့ဝိပဿနာအာထုတ်ဖို့လို့ပြောလိုက်လို့ရှိရင်နောက်ကျွန့်သွားတာကြောက်ကျွန့်သွားတာတဲ့တကယ်တော့ဝိပဿနာဆိုတာကခန္ဓာအရှိဉာဏ်နဲ့သိရှုကြည့်ဝိပဿနာမိဆိုတဲ့အတိုင်းခန္ဓာမှာရှိနေတဲ့တရားတွေကိုဉာဏ်လေးနဲ့သိနေကြည့်နေတာကိုဝိပဿနာလို့ခေါ်တယ်တဲ့တစ်ခေါက်ပြန်လိုက်ဆိုလိုက်ပါခန္ဓာအရှိဉာဏ်ဖြင့်သိရှုကြည့်ဝိပဿနာမိဆိုလိုက်ပါခန္ဓာအရှိဉာဏ်ဖြင့်သိရှုကြည့်ဝိပဿနာမိขันธาอาศิญญังจินติชุจิวิปัตตนามิขันธาอาศิญญังจินติชุจิวิปัตตนามิ
ขันธาอาศิကိုဉာဏ်လေးနဲ့ရှုနေတယ်ကြည်နေတယ်ဆိုတာကိုဘာလို့ခေါ်လဲวิปัตตนาလို့ခေါ်တယ်အဲ့တော့ခန္ဓာอาศิဆိုတဲ့ဇာတ်ကားမှာဥပ္ပန်တို့ဇာတ်ကားမှာဒီခန္ဓာကိုတော့နားလည်ဖို့လိုတယ်ခန္ဓာကိုနားမလည်လို့ရှိရင်วิปัตตนาชุโดเลยเว้ยวิปัตตนาไม่ผิดเพ้เนี่ยตมถะผิดနေได้เด้ถ้าจังมุโลขันธาโซราเบลูหามุเนี่ยโดอเมยมวยไปไล่ได้ญิญลงเนี่ยญิญนี่แหละดิญาติญาติแม่มาโกลงนี้โกขันธาขอราล่ะขันธาโซราเบญหาเลยโซราติบุดูบาได้อาลองไล่สู่จิเยปิญปมา
เยป
ิ
ญปมา
โกกายา
โกกายาม
ติเขินมาตวยามิ
เย
เยเพียงปมา
เยเพ
ีย
งปมา
โกกายา
โกกายาม
ติขินมาตวยามิ
เย
เพียงปมา
เยเพ
ีย
งปมา
โกกายา
โกกายาม
ติขินมาตวยามิ
เยเพ
ีย
งปมา
สุไลปาเยเพียงปมาโกกายามติขินมาตวยามิယောဂီတို့ပဂတိမျက်လုံးနဲ့မြင်နေတွေ့နေရတဲ့ယောက်ျားခန္ဓာကိုမိန်းမခန္ဓာကိုဆိုတဲ့ကိုယ်ကာယက ဘာနဲ့တူလဲဆိုရင်ရေပြင်းကြီးနဲ့တူတယ်တဲ့အခုမြစ်တစ်ခုကိုကြည့်ပေါ့မြကန်နဘုကနေတိုင်းပြီးတော့ကြည့်နေအဲ့ဒီရေပြင်းကြီးဟာဒီနေ့ကြည့်လဲတွေ့ရတာပဲနောက်နေ့ကြည့်လဲတွေ့ရတာပဲနောက်တစ်လနောက်မှနေသွားကြည့်လဲပဲမတွေ့ရဘူးလား
မတ
ွေ့ရပါဘူးတွေ့ရတယ်ရေမခမ်းမချင်းတွေ့နေရတဲ့အဲ့ဒီရေပြင်းကြီးပမာတဲ့ယောဂီတို့ရဲ့အမေမွေးပေးလိုက်တဲ့ဒီကိုရကာယကြီးကလည်းပဲမျက်စိနဲ့ကြည့်လိုက်တဲ့အခါမှာယောက်ျားပဲမိန်းမပဲလို့မြင်နေတဲ့ကိုကာယကလည်းရေပြင်းပမာပဲတဲ့မသေးမချင်းဒီကိုကာယကြီးကမတွေ့ရဘူးလ
ား
တွေ့ရတယ်ခေါင်းနဲ့ရောက်ပြီးတော့မှမြေကြီးနဲ့သွားမြုပ်လိုက်တော့မှပျောက်သွားတာအမေမွေးတဲ့ကယောက်ျားလေးပဲမိန်းကလေးပဲလို့တွေ့လာတဲ့ဒီကိုကာယဆယ်နှစ်ဆငါးနှစ်အရွယ်ကြည့်လိုက်လဲဒီကိုကာယရှိနေတာပဲအသက်20 30ကြည့်လိုက်လဲကိုကာယရှိတာပဲ40 50 60 80ကြည့်လိုက်လဲကိုကာယကရှိနေတာပဲမသေးခင်တွေ့နေရတဲ့ဒီကိုကာယကခန္ဓာမဟုတ်ပါဘူးကိုကာယပဲတဲ့ခန္ဓာမဟုတ်ဘူးပါတဲ့လေ
ကိုယ်က
ကိုယ်ကာယခန္ဓာကိုယ်လို့သုံးနေကြတဲ့ကိုယ်ကာယကိုမသေးခင်မှာတွေ့နေကြတယ်တဲ့အဲ့ဒီမသေးခင်တွေ့နေတဲ့ကိုယ်ကာယကိုတော့ပြဉ္ညာလို့ခေါ်တယ်ဘာလို့ခေါ်လဲပြဉ္ညာလို့ခေါ်တယ်အဲ့ဒီပြဉ္ညာခေါ်တဲ့ကိုယ်ကာယကိုဝိပဿနာရှုရမှာမဟုတ်ဘူးတဲ့ဝိပဿနာရှုတယ်ဆိုတာကဝိဝိဒေနအနိစ္စတိအာကာရေနပတ္တိတိဝိပဿနာဝိဝိဒေနအထူးထူးပြပြသောအနိစ္စတိအာကာရေနအနိစ္စအစရှိသောအခြင်းအရာဖြင့်ပတ္တတိရှုမြင်တတ်၏ဤသည့်ထို့ကြောင့်ဝိပဿနာဝိပဿနာမည်၏အမျိုးမျိုးအပုံပုံအနိစ္စစသည်ဖြင့်ရှုတတ်လို့ဝိပဿနာတဲ့လိုရင်းပြောတော့အနိစ္စဒုက္ခအနတ္တလို့ရှုတတ်လို့ဝိပဿနာအနိစ္စဆိုတာကဟုတ်တော်အဘာဝတော်နိစ္စဟုတ်တော်ဖြစ်ပေါ်ပြီး၍အဘာဝတော်မရှိတော်သောကြောင့်အနိစ္စအနိစ္စခေါ်တယ်ဖြစ်ပြီးလို့မရှိတော်တဲ့အတွက်အနိစ္စဖြစ်ပြီးရှိနေသေးတယ်ဆိုရင်အနိစ္စမဟုတ်ဘူးနိစ္စလို့ခေါ်တယ်အခုရေပြင်းပမာကိုကရမသေးခင်မှာတွေ့ရသည်ဆိုတဲ့ဒီကိုကြီးကမနေ့ကလည်းတွေ့ရတာပဲဒီကနေ့လည်းတွေ့ရတာလဲနောက်တနေ့လည်းတွေ့ရမှာပဲနောက်မသေးမချင်းဒီကိုကြီးကတော့တွေ့မနေရဘူးလားတွေ့နေရတယ်မသေးမချင်းတွေ့နေရတဲ့ဒီကိုကာယကြီးကိုဝိပဿနာမရှုရဘူးတဲ့တကယ်လို့ရှုလိုက်မယ်ဆိုရင်လည်းဦးဇင်းတို့တရားဓမ္မတွေအနိစ္စမြင်နိုင်မှာမလ
ား
မမြင်နိုင်ဘူးမနေ့ကတွေ့တဲ့ဒီကိုဒီနေ့တွေ့တဲ့ဒီကိုနောက်တလားနောက်ကြမ်းမတွေ့တဲ့ဒီကိုပဲမသေးမချင်းတွေ့နေတဲ့ဒီကိုကြီးကြီးတော့ဘယ်မလဲအနိစ္စဖြစ်ပြီးပြတ်တယ်လည်းပြောသေးတယ်ဒီကိုကြီးကမနေ့ကလည်းတွေ့ရဒီနေ့လည်းတွေ့ရအဲ့ဒီလိုမနေ့ကလည်းတွေ့ဒီနေ့လည်းတွေ့မသေးမချင်းတွေ့နေရတဲ့ကိုယ်ကာယကြီးကဝိပဿနာရှုဖို့မဟုတ်ပါဘူးတဲ့ပြဉ္ညာကိုယ်ကာယကြီးအဲ့ဒီပြဉ္ညာကိုယ်ကာယကိုတွေ့လို့ရှိရင်တော့အတုပရင်လည်းဘွားမေတ္တာရင်လည်းဘိုးတဲ့အဲ့ဒီလိုသမထလုပ်ငန်းလုပ်ရမှာဒါဆိုတပည့်တော်တို့ဝိပဿနာရှုရမယ်ခန္ဓာဆိုတာဘာလဲဒါလည်းသိဖို့လိုပါတယ်အာလုံးလိုက်ဆိုကြည့်ရေပွဲပမာငါခန္ဓာရှုပွားစဉ်မှာတွေ့ရမည
်
ရေပွဲပမာငါခန္ဓာရှုပွားစဉ်မှာတွေ့ရမည
်
ရေပွဲပမာငါခန္ဓာရှုပွားစဉ်မှာတွေ့ရမည
်
လိုက်ပါရေပွဲပမာနာခန္ဓာ
ရူပါတိမာတေယျီရေပွဲပမာနာခန္ဓာရူပါတိမာတေယျီရေပွဲပမာနာခန္ဓာရူပါတိမာတေယျီ
တရားရှုပွားနေစဉ်မှာတွေ့ရမှာကရေပွက်ပမာ၅ခန္ဓာတဲ့ခန္ဓာဘယ်နှပါတွေ့ရမှာ
၅
ပါတွေ့ရမှာဘာနဲ့တူလဲရေပွက်နဲ့တူတယ်ရေပြင်းကြီးနဲ့တူတာလားရေပွက်နဲ့တူတာလ
ား
ရေပွက်နဲ့တူတာဦးဇင်းတို့တရားဓမ္မတွေမိုးရွာချလိုက်တဲ့အခါကျတော့အောက်မှာရေပြင်းဖြစ်သွားတယ်အဲ့ဒီရေပြင်းကိုအပေါ်ကမိုးပေါက်တွေတစ်ပေါက်စီတစ်ပေါက်စီကျတဘာဝိတဘောက်ကြာနေတဲ့အခါမှာအောက်ကခံထားတဲ့ရေပြင်းပေါ်အပေါ်ကမိုးပေါက်တွေရေပေါက်တွေကြာလာတဲ့အခါရေပြင်းနဲ့ရေပေါက်တိုက်ဆုံလိုက်တဲ့အခါမှာရေပွက်ကလေးတွေပေါ်လာတယ်တဲ့ရေပူပေါင်းလေးတွေရေပွက်ကလေးတွေပေါ်လာတယ် အဲ့ဒီပေါ်လာတဲ့ရေပူပေါင်းတွေရေပွက်တွေကဥစဉ်တို့တက္ကရာကမတွေအကြာကြီးခံရလားမှန
်ပါဗျာ
အကြာကြီးမခံဘူးခဏပဲအခုပွက်ပြီးအခုပြက်သွားတယ်တဲ့ရေပြင်းနဲ့ရေမိုးပေါင်းနဲ့မှန်လိုက်တဲ့အချိန်မှာထပ်ပွက်ပြီးတော့ချက်ချင်းပြည့်စည်သွားတယ်နောက်တစ်ပေါက်မှန်တယ်ချက်ချင်းထပ်ပွက်တယ်ပြည့်စည်သွားတယ်နောက်တစ်ပေါက်မှန်တယ်ချက်ချင်းပွက်တယ်ပြည့်စည်သွားတယ်အဲ့ဒီလိုရေပွက်ပမာမမြဲတဲ့ငါးခန္ဓာဟာရှုပွားခြင်းမှာတွေ့ရမယ်တရားတဲ့ဒါတော့ဝိပဿနာရှုလို့ရှိရင်အဲ့ဒီလိုရေပွက်ပမာမမြဲတဲ့ခန္ဓာ၅ပါးကိုရှုရမှာတဲ့အမေမွေးတဲ့ကမြင်နေရတဲ့ရေပြင်းပမာကိုယ်ကာယကြီးကိုမရှုရဘူးရေပွက်ပမာဖြစ်ပြီးပြည့်နေတဲ့ခန္ဓာ၅ပါးကိုရှုရမှာတဲ့ကတိတော်ဥစဉ်တို့ဒကာဒကာမတွေခန္ဓာ၅ပါးကိုပဋိစ္စသမုပ္ပါဒ်နီးရဲ့ခန္ဓာနီးရဲ့ရှင်တွဲပြီးတော့ညှိပြီးတော့ကြည့်လိုက်မယ်ဆိုရင်အခုပဋိစ္စသမုပ္ပါဒ်သက်ဝိုင်းဒေသနာရဲ့နံပါတ်1အကွက်မှာဝိညာဉ်နာယောသလယနာခန္ဓာဝေဒနာအဲ့ဒီတရား၅လုံးကိုခန္ဓာနီးနဲ့ဖွဲ့မယ်ဆိုရင်ခန္ဓာ၅ပါးတဲ့အဲ့တော့ခန္ဓာ၅ပါးမှာဒီမှာသလယနာကိုကြည့်လိုက်သလယနာဆိုတာဗမာလိုပြောရင်အာယရဏ6ပါးလို့ပြောတာအာယရဏ6ပါးဆိုတာကမျက်စိနားနာလျာကိုယ်စိတ်ဘယ်နှမျိုးလဲ6မျိုးအဲ့ဒီ6မျိုးထဲမှာနောက်ဆုံးကစိတ်ဆိုတာရဲ့ဒီသဝိုင်းဒေသနာကရှေ့ဆုံးကပါလဲဝိညာဉ်ဒီကပါတဲ့စိတ်ရဲ့ဒီကဝိညာဉ်ရဲ့နှစ်ခုကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်ဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာသိတတ်တဲ့တရားအစုလို့ခေါ်တယ်ဝိညာဏကသိတတ်တာခန္ဓာဆိုတာကတရားအစုနှစ်ခုတွဲလိုက်တော့သိတတ်တဲ့တရားအစုယောဂီတို့ခန္ဓာမှာသိတတ်တဲ့တရားသဘောမရှိဘူးလားရ
ှိပါဘ
ူးအဲသိတတ်တဲ့တရားသဘောအစုကိုဘယ်လိုခေါ်လဲဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်အာယုံယူပြီးအတိသဘောစိတ်မနောကိုဝိညာဉ်ဆို၏တဲ့ဦးဇင်းတို့လည်းဒီဆရာတော်ဘုရားကြီးရေးခဲ့တဲ့လင်္ကာမှာအာယုံယူယူပြီးတော့သိနေတဲ့ဒီသဘောလေးကိုဝိညာဉ်လို့ခေါ်တယ်ဝိညာဉ်နဲ့ခန္ဓာပါတဲ့အဲတော့ဝိညာဉ်နဲ့ခန္ဓာနှစ်ဌာနနော်ဒီရှိဆုံးကဝိညာဉ်ရဲ့ဒီမှာပါတယ်စိတ်ရဲ့အဲ့နှစ်ခုကိုဝိညာဉ်နဲ့ခန္ဓာလို့ခေါ်တယ်။ကဲနောက်တစ်ခါရူပခန္ဓာတဲ့။ဟောက်ပြန်တတ်တဲ့တရားအစု။ဟောက်ပြန်တတ်တဲ့တရားအစုဒီမှာနံယုတ်မှာပါရှိနေတယ်။ယုတ်ရှိနေတယ်။ယုတ်ဆိုတာဟောက်ပြန်တတ်တဲ့တရားကိုပြောတာ။အဲ့တော့နံယုတ်မှာပါတဲ့ယုတ်ရဲ့ဒီသလယရဏမှာရှိနေတဲ့မျက်စိ၊နား၊နှာခေါင်း၊လျှာ၊ကိုယ်ဘယ်နှပါးလဲ။၅ပါးနံယုတ်မှာပါတဲ့ယုတ်ရဲ့ဒီကမျက်စိနာနာလျာကို၅ပါးရဲ့အဲ့နှမျိုးကိုရူပခန္ဓာလို့ခေါ်တယ်ဘာခန္ဓာလဲရူပခန္ဓာဖောက်ပြန်တတ်တဲ့တရားအစုမြန်မာလိုပြောတော့ဖောက်ပြန်တတ်တဲ့တရားအစုခုနဝိညာဉ်နဲ့ခန္ဓာတုံးကတော့ဒါပဲလေသိတတ်တဲ့တရားအစုဒီရူပခန္ဓာကြတော့ဖောက်ပြန်တတ်တဲ့တရားအစုတဲ့အဲ့တော့တရားအစုနှမျိုးရသွားပြီနောက်တစ်မျိုးကလွယ်ရာကနေကြည့်ဒီမှာဝေဒနာဆိုတာမရှိဘူးလားရ
ှိပါဗျာ
အဲဝေဒနာကဝေဒနဲ့ခန္ဓာတဲ့ဝေဒနာကဝေဒနဲ့ခန္ဓာမြန်မာလိုပြောတော့ခံစားတတ်တဲ့တရားအစုပါတဲ့လေခံစားတတ်တဲ့တရားအစုကဲတရားအစုဘယ်နှမျိုးရှိသွားမလဲ3မျိုးရှိသွားမြန်မာလိုပြောကြံသိတတ်တဲ့တရားအစုဖောက်ပြန်တတ်တဲ့တရားအစုခန္ဓာတတ်တဲ့တရားအစုဒီအစု၃မျိုးလုံးယောဂီတို့ရဲ့ခန္ဓာမှာမရှိဘူးလားရှိတယ်သိတတ်တဲ့တရားသဘောတွေလည်းယောဂီတို့ခန္ဓာမှာရှိတယ်အခုတရားရှုကြည့်လိုက်တော့ပူလိုက်အေးလိုက်အမျိုးမျိုးအပုံပုံကြောင်းလဲဖောက်ပြန်နေတယ်တရားအစုလည်းဒီခန္ဓာမှာရှိနေတာပဲချမ်းသာလိုက်တာဆင်းရဲလိုက်တာဝမ်းသာလိုက်တာဝမ်းနည်းလိုက်တာခံစားတဲ့တရားအစုလည်းရှိနေတယ်တဲ့ကဲနောက်တစ်ခါဟောဒီနံယုတ်ထဲမှာနံဆိုတာကြံနေတယ်အဲ့ဒီနံမှာသိညာဆိုတဲ့တရားလေးပါတယ်သိညာကမှတ်သားတတ်တဲ့တရားအစုတဲ့သိညာကဘာတရားအစုမှတ်သားတတ်တဲ့တရားအစုယောဂီတို့ငယ်စဉ်တည်းကကျောင်းနေမှာနေပြီးတော့စာရီသင်ခဲ့ဘူးတဲ့စာတစ်ပုဒ်ပေးလိုက်ရင်အိမ်ရောက်တော့ကျက်လိုက်မှတ်လိုက်နောက်နေ့ကျပြန်ဆိုပြနိုင်တယ်အဲ့ဒီလိုကျက်မှတ်တဲ့သဘောတရားသည်သိညာသူ့ကိုမှတ်သားတတ်တဲ့တရားအစုသူများပြောတဲ့မှတ်ထားတာပဲနားမှာကြားလဲမှတ်ထားတာပဲစိတ်နဲ့လည်းပဲမှတ်ပြီးကျက်လိုက်တာပဲအဲ့ဒီလိုမှတ်သားတဲ့တရားအစုသည်ပင်ညက်ခန္ဓာဒါစာကြက်တဲ့အခါမှာတရိယတယ်စာကြက်တဲ့အခါမှာသိညာကိုဦးဇင်းတို့တရားဓမ္မတွေအသုံးပြုရတယ် အသက်ကြီးသွားပြီဆိုရင်တော့လေတတိလူကင်းတော့အမတ်တင်ညာတွေလည်းပဲရော့ကုန်တယ်စားလို့စားမှမသိစားပြီးမလားမေးဟဲ့မစားသေးဘူးပြောလို့ပြောပစ္စည်းတစ်ခုဒီနာထားမှတ်ထားတော်လေးကြတယ်ဘယ်နာထားလို့ထားမှမသိအဲ့ဒီလိုတင်ညာတွေအားနဲ့သွားတာတွေ့ရတတ်တယ်တဲ့ဒါကြောင့်မလို့မိမိတို့ခန္ဓာကိုယ်မှာမှတ်သားတတ်တဲ့တရားအစုဆိုတာရှိတယ်အားကောင်းတဲ့အခါမှာအမတ်တင်ညာကောင်းတယ်အားနဲ့တဲ့အခါတက်ရွက်ကြည့်တဲ့အခါမှာမှတ်တင်ညာတွေအားနဲ့ပြီးတော့အလုတ်လုတ်ပြီးမှလည်းမသိစားပြီးမှလည်းမသိပစ္စည်းတစ်ခုတဏှာထားလို့လည်းပဲဘယ်နေရာထားမှမသိအဲ့ဒါအမှတ်ပညာအာနေသွားတာတဲ့ဒီတော့ယောဂီတို့ခန္ဓာမှာမှတ်သားတဲ့တရားအစုလည်းရှိတယ်ဆိုတော့အစုဘယ်နှမျိုးရသွားလဲ၄မျိုးရသွားပြီနောက်တစ်ခုကဒီမှာကြည့်အဲ့ဒီနံဆိုတဲ့စေတသိက်တွေထဲမှာပညာကိုဖယ်ထုတ်လိုက်ကြံတဲ့စေတသိက်တွေနဲ့ဒီကဖတ်တာနဲ့အဲ့နှမျိုးကိုတော့သင်္ခါရခန္ဓာတိုက်တွန်းတတ်တဲ့တရားအစုတဲ့ဘယ်လိုတရားအစုလဲတိုက်တွန်းတတ်တဲ့တရားအစုစေရနာကိုခေါင်းဆောင်တင်လိုက်တဲ့အတွက်စေရနာကတိုက်တွန်းတတ်တဲ့တရားဆိုတော့သူခေါင်းဆောင်ထားတဲ့တရားကတစုဆိုတော့လေမြန်မာလိုပြောရင်သိတတ်တဲ့တရားတစုဟောက်ပြန်တတ်တဲ့တရားတစုခံစားတတ်တဲ့တရားတစုမှတ်သားတတ်တဲ့တရားတစုတိုက်တွန်းတတ်တဲ့တရားတစုဘယ်နှစုရငါးစုရတယ်အဲ့ဒီငါးစုကိုဘာလို့ခေါ်လဲခန္ဓာငါးပါးခန္ဓာဆိုတာကအစုအပုံလို့ပြောတာတရားတွေစုပုံထားတာတစုတစုစုလိုက်တော့ခန္ဓာကိုယ်ကြီးမှာအစုငါးမျိုးရတယ်တဲ့အဲ့ဒီအစုငါးမျိုးကိုခန္ဓာငါးပါးလို့ခေါ်တယ်အဲ့ဒီခန္ဓာငါးပါးဒီဘာနဲ့တူတဲ့လဲရေပွဲနဲ့တူတယ်ဖြစ်ပြီးရင်ပြည့်စည်သွားတယ်ပွက်ပြီးရင်ပြတ်သွားတယ်ရေပွဲပမာပဲဖြစ်ပေါ်ပြီးရင်ပြက်စည်းသွားတယ်အဲ့ဒီဖြစ်ပြီးရင်ပြက်စည်းသွားတဲ့ရေပွဲနဲ့တူတဲ့ခန္ဓာ၅ပါးကိုဝိပဿနာရှုပွားရမယ်တဲ့ခန္ဓာအရှိဉာဏ်ချင်းပြီးရှုကြည့်ဝိပဿနာမြည်ဆိုတဲ့အတိုင်းခန္ဓာအရှိတရားတွေကိုဉာဏ်လေးနဲ့သိနေရှုနေကြည့်နေတာကိုဘာလို့ခေါ်လဲဝိပဿနာပြက်ယောဂီတို့ခန္ဓာမှာရှိတဲ့တရားဘယ်နှမျိုးရှိတာလဲ၅မျိုးရှိတယ်မှတ်သားတဲ့တရားလည်းရှိတယ်သိတဲ့တရားလည်းရှိတယ်ဖောက်ပြန်တဲ့တရားလည်းရှိတယ်ခံစားတဲ့တရားလည်းရှိတယ်တိုက်တွန်းတဲ့တရားလည်းရှိတယ်အဲ့ဒီတကယ်ရှိနေတဲ့ဒီတရားတွေကိုဉာဏ်လေးနဲ့သိနေရှုနေကြည့်နေတာကိုပါလဲဝိပဿနာပြည့်တော်ဝိပဿနာရှုပွားတဲ့အခါမှာဥစဉ်တို့အစညအလုပ်ပေးတဲ့ကရုပ်တို့ရှုပါနာမ်တို့ရှုပါလို့ယောဂီတို့ကမပြောခဲ့ဘူးလားပြောခဲ့တယ်အဲ့တော့ရုပ်လို့ရှုနာမ်လို့ရှုလို့ဘာကြောင့်ရှုခိုင်းရတာလဲဆိုတော့ရုပ်လို့ရှုနာမ်လို့ရှုလို့ရှုနေမယ်ဆိုလို့ရှိရင်ယောဂီတို့ရဲ့လုံလဝရိယအစိုက်မှုတွေပါနေတဲ့အတွက်တောယုံတန်ယုံနဲ့စိတ်မလွင့်အောင်ရှုခိုင်းတာတဲ့တကယ်တော့တရားအားထုတ်တယ်ဆိုတာသိနေရင်ရှုပြီးသားပဲတဲ့သိနေရင်ရှုပြီးသားပဲကြည့်ယောဂီတို့ဥစဉ်ကိုကြည်လိုက်မမြင်ဘူးလားမြင်လားမြင်တယ်စိတ်ထက်ကဥစဉ်ဥစဉ်လို့ကြွရသေးလားမြင်လိုက်တာနဲ့ဥစဉ်မှမသိဘူးလားသိတယ်မြင်လိုက်တာနဲ့ဥစဉ်မှသိတယ်စိတ်ထက်ကဥစဉ်ဥစဉ်ဥစဉ်လို့မယုတ်ကဘူးနှုတ်ကလည်းပဲဥစဉ်ဥစဉ်လို့မယုတ်ကဘူးနှုတ်ကလည်းမယုတ်စိတ်ကလည်းမယုတ်ပဲနဲ့မြင်လိုက်တာနဲ့ဥစဉ်ပဲလို့သိတယ်လို့ယောဂီတို့ကဉာဏ်လေးနဲ့စိုက်ပြီးတော့ကြည့်လိုက်တာနဲ့ရုပ်တရားပဲလို့သိလိုက်ရင်ရှုပြီးသားပဲတဲ့ဒါမြင်နှုတ်ကလည်းဆိုစရာလိုသေးလားစိတ်ကဝဆိုကြာလူသေးတယ်မလို့ ਆ မလို့ဘူးကြည့်လို့သိလျင်ရှုပြီးသားညံလေးနဲ့ကြည့်လိုက်လို့သိသွားရင်ရှုပြီးသားပဲခဲ့ဒါဖြင့်ရနာတိပြားမှာထွက်လေဝင်လေတိုးနေတာလေးကိုမိမိတို့ညံလေးနဲ့စိုက်ကြည့်လိုက်အဲတိုးနေတဲ့နေရာမှာတိုးတာတို့တွန်းတာတို့လှုပ်တာတို့သဘောတရား၃မျိုးအေးတယ်၊နှွေးတယ်သဘောတရား၂မျိုးတင်းကျပ်တယ်ဆိုတဲ့သဘောတရား၁မျိုးအဲ့ဒီသဘောတရားအမျိုးမျိုးကိုတွေ့လိုက်မယ်နာဒီပြလည်းတတိကပြီးထွက်လေဝင်လေတိုးတဲ့နေရာလေးကိုတတိထားပြီးတော့ကြည်နေလိုက်တဲ့ယောဂီမှာပူတယ်အေးတယ်တိုးတယ်တွန်းတယ်လှုပ်တယ်တင်းကျပ်တယ်ဆိုတဲ့သဘောတရားတစ်မျိုးမျိုးထင်ထင်ရှားရှားတွေ့လာနိုင်မယ်ဒီသဘောတရားလေးတွေ့လာတဲ့အခါမှာပူနေပဲဒါယုတ်တရားပဲလို့သိနေလိုက်ရင်ရှုပြီးသားရှင်းရှင်းပြောရင်တော့ပူတဲ့သဘောလေးကိုသိနေလိုက်ရင်ရှုပြီးသားပဲအေးတဲ့သဘောလေးကိုသိနေလိုက်ရင်လည်းရှုပြီးသားတွန်းတယ်တိုးတယ်လှုပ်တယ်ဆိုတဲ့သဘောလေးကိုသိနေလိုက်ရင်လည်းရှုပြီးသားပဲရုပ်ရုပ်လို့ဆိုကြလူသေးလားမလို့ဘူးဒါတော့ဗာပြင်းတို့အစညတော့ကဆရာတို့ရုပ်ရုပ်နန်းနန်းနဲ့ရှုခိုင်းတာလဲဆိုရင်ယောဂီတို့ရဲ့လုံလဝရိယအစိုက်မှုလေးပါတော့စိတ်တည်ငြိမ်မှုလေးရအောင်လို့အရှုခိုင်းတာတကယ်တော့တရားရှုတယ်ဆိုတာသိရင်ရှုပြီးသားတဲ့ဆိုတော့ ဘာပဲဖြစ်ဖြစ်ဖြစ်တဲ့သဘောလေးအတိုင်းကိုကလိုက်ပြီးတော့သိနေလိုက်လို့ရှိရင်ရှုပြီးသားပဲပူတာလေးကိုယုံလို့ဆိုစရာမလိုဘူးပူတဲ့သဘောလေးကိုသိလိုက်ရင်အဒီပူတဲ့သဘောလေးဟာယုတ်တရားပဲလို့သိလိုက်လို့ရှိရင်အဲ့ဒါရှုပြီးသားဖြစ်သွားရောတဲ့ဒီလိုခန္ဓာမှာရှိနေတဲ့ပူတဲ့အဲ့တဲ့နားတဲ့ကျင်တဲ့ကြိုက်တဲ့ခဲတဲ့ဆိုတဲ့ဖောက်ပြန်တဲ့သဘောတရားခံစားရတဲ့ဆိုတဲ့သဘောတရားမှတ်သားတဲ့သဘောတရားသိတဲ့သဘောတရားတိုက်တွန်းတဲ့သဘောတရားတွေကိုသူ့သဘောအတိုင်းလေးကိုကသိနေလိုက်တယ်ဆိုရင်ဒါခန္ဓာအရှိကိုသိတယ်လို့ခေါ်တယ်တကယ်လည်းပဲဒီ၅မျိုးသောသဘောတရားတွေဟာခန္ဓာမှာဥဒ္ဒေလို့ယောဂီတွေမရှိဘူးလားရှိတယ်အဲ့ရှိနေတဲ့အဲ့သဘောတရား၅မျိုးရှိတဲ့အတိုင်းသိနေလိုက်ရင်ဝိပဿနာတဲ့ကြည့်တော့အဲ့ဒီဝိပဿနာရဲ့သဘောလေးကိုအကျဉ်းချုပ်ပြီးတော့ဓမ္မနုပဒနာနည်းနဲ့သက်ဝင်သွားအောင်လို့အလုံးလိုက်ဆိုကြည့်အရှိဆိုရာယုံနန္တာဖြစ်တာပြက်တာရှိလေသည်အရှိဆိုရာယုံနန္တာဖြစ်တာပြက်တာရှိလေသည်အရှိဆိုရာယုံနန္တာဖြစ်တာပြက်တာရှိလေသည်ဆိုလိုက်ပါအရှိဆိုတာယုံနံတာဖြစ်တာပြက်တာရှိလေသည်အရှိဆိုတာဘာနဲ့ဘာလဲယုံနဲ့နံပဲဒီတော့အရှိဆိုတာယုံနဲ့နံဆိုတော့ခန္ဓာခန္ဓာ၅ပါးကိုယုံနံခွဲကြည့်လိုက်တော့ဖောက်ပြန်တဲ့တရားအစုကယုတ်တရားသိတဲ့တရားအစုခံစားတဲ့တရားအစုမှတ်သားတဲ့တရားအစုတိုက်တွန်းတဲ့တရားအစု၄မျိုးကနံတရားဆိုတော့အကျဉ်းချုပ်လိုက်ရင်အရှိဆိုတာဘာနဲ့ပါ့မလဲယုံနဲ့နံပဲရှိတယ်ယုံနံမှာတပါတခြားတရားရှိသေးလားမရှိဘူးဒါကြောင့်အရှိဆိုတာယုံနံသာတဲ့အရှိအရှိနဲ့ပြောနေတော့အရှင်ဘုရားခန္ဓာအရှိဟာဘာ၄လဲဓမ္မနုပဒနာတတိပဒနီးနဲ့ရှုတတ်အောင်ပြောပါဆိုတော့ခန္ဓာ၅ပါးအချင်းချုပ်လိုက်တော့ယုံနံ၂ပါးပဲရှိတယ်အဲ့တော့တကယ်ခန္ဓာမှာရှိတာယုံနဲ့နံဆိုတော့ဖောက်ပြန်နေတဲ့သဘောတရားကိုယုံလို့သိနေလိုက်ရင်ခံစားတဲ့မှတ်သားတဲ့တိုက်တွန်းတဲ့သိတယ်ဆိုတဲ့ဒီသဘောတရားတွေကိုနမ်းလို့သိနေလိုက်လို့ရှိရင်အဲ့ဒါကိုအရှိကိုသိတယ်လို့ခေါ်တယ်အရှိကိုအရှိတိုင်းသိနေတာကိုပဲဝိပဿနာရှိတိုင်းသိတာဝိပဿနာတဲ့ဒါမျိုးဝိပဿနာအလုပ်ကတော့စီဝါရင်လောဝတယ်လို့လူမှုရင်လောဝတယ်လို့တစ်မျိုးတစ်ပုံလိုက်လုပ်နေရတာဟုတ်ရဲ့လား
ဟုတ်ပါဘူ
းအရှိကိုအရှိအတိုင်းသိနေလိုက်တာဝိပဿနာပဲဦးဇင်းတို့ယောဂီတွေခက်ခက်ခဲခဲပင်ပင်ပန်းပန်းဟုတ်ရဲ့လား
ဟုတ်ပါဘူး
ခင်ဗျအေးကြီးတဲ့အတိုင်းနဲ့ပြည်နေလိုက်ရင်ဒါဝိပဿနာဖြစ်တော့တာပဲတဲ့ဒါပေမဲ့ဝိပဿနာကိုခက်ခဲတဲ့ဆိုပြီးတော့ပင်ပန်းတယ်ဆိုပြီးတော့ကြောက်လန့်နေကြတာဘာဖြစ်လို့လဲဆိုတော့ဦးဇင်းတို့တချို့တချို့တရားအားထုတ်တယ်ဆိုရင်မလှုပ်ရမကုတ်ရမပြောင်းရမပြင်းရမရွှေ့ရဆိုတာတွေမရှိဘူးလားဟုတ်ပါဘူးခင်ဗျအေးအဲ့ဒါဒီကြောင့်လူတွေကြောက်လန့်နေတာတဲ့ဝိပဿနာကိုမလှုပ်ရဲဘူးဖြစ်နေတာဒီတော့ဝိပဿနာလုပ်တဲ့အခါမှာဦးဇင်းတို့စာပေကမလောက်ရမပြောင်းရမပြင်းရမကုတ်ရမရွှေ့ရဆိုတာမရှိပါဘူးဘယ်လိုရေးထားလဲဆိုတော့တတ္ထဟထဘာတိအတိစေရံသမိန်စိတ္တဝဝံပတာရိတ္တဝဝတိတ္တတခဏေခဏေဝေရဏဥပ္ပဇန္တိစေတံဧကကဒဏလပတိကမ္မဒဏံပရိပတတိဝိသေတံနာတိကိစ္စတိတဲ့ဟထဘာတိလက်ခြေတို့ကိုအတိစေရံအလွန်ကြာမြင့်စွာသမိန်စိတ္တဝဝကွေးထား၍တော်၎င်းပတာရိတ္တဝဝဆန့်ထား၍တော်၎င်းထိတတဒီနေသောယောဂီပုဂ္ဂိုလ်ဤခဏခဏခဏတိုင်းခဏတိုင်း၌ဝေဒနာဝေဒနာတို့သည်ဥပ္ပိသံတိဖြစ်ပေါ်လာလေကုန်၏လက်တဲ့ခြေတွေကိုဦးဇင်းတို့ယောဂီတွေထိုင်နေတဲ့အခါမှာကိုွေးမထားရဘူးလားကိုွေးထားရတယ်အဲ့ဒီလိုအကြာကြီးကိုွေးထားလို့ရှိရင်တဲ့အတခါတလေမတ်တက်ရဆိုတော့စန့်ထားရတာစန့်တဲ့နေရာမှာလည်းအတိစေတာအလွန်ကြာမြင့်စွာစန့်ထားမယ်ဆိုလို့ရှိရင်တဲ့ခဏခဏဝေဒနာဥပ္ပိသံတိခဏတိုင်းခဏတိုင်းမှာဝေဒနာတွေဖြစ်လာတယ်တဲ့ကြာကြာကြွေးထားရင်လည်းပဲဦးဇင်းတို့ယောဂီတွေဝေဒနာဖြစ်မလာဘူးလားဖြစ်လာတယ်ကြာကြာဆန့်ထားရင်လည်းဝေဒနာဖြစ်မလာဘူးလား
ဖြစ်ပါတယ်
ကဲဒီတော့ဦးဇင်းတို့ယောဂီတွေရုပ်နဲ့ဝေဒနာဒီနေရာမှာခွဲကြည့်အောင်မယ်နာကျင်ကြိုက်ခဲမှုတွေဖြစ်လာရင်ယောဂီတို့ကဟာဝေဒနာတက်လိုက်တာဗျာဝေဒနာတက်လိုက်တာလို့ပြောတယ်တကယ်တော့နာကျင်ကြိုက်ခဲတယ်ဆိုတာရုပ်ပေါက်ပြန်တာတဲ့နာကျင်ကြိုက်ခဲတာကရုပ်ပေါက်ပြန်တာဝေဒနာဆိုတာကဘာလဲခံစားတာခံစားတဲ့ဝေဒနာဟာစိတ်မှာမှီတာတဲ့ စိတ်မှာမိတဲ့ခံစားတဲ့သဘောတရားကဝေဒနာနာကျင်ကြိုက်ခဲတောင့်တင်းတယ်ဆိုတာကရုပ်ဖောက်ပြန်တာဒါဆိုလို့ရှိရင်ယောဂီတွေကနာကျင်ကြိုက်ခဲတဲ့အခါမှာဝေဒနာတက်တယ်လို့ရှုမလားယုံလို့ရှုမလား
ယ
ုံလို့ရှုရမှာနာတာလဲယုံကျင်တာလဲယုံကြိုက်တာလဲယုံတုံတာလဲယုံလှုပ်တာလဲယုံအေးတာလဲယုံကူတာလဲယုံမျိုးစုံမျိုးစုံဖောက်ပြန်နေတဲ့ဒီသဘောတရားဒီအကုန်လုံးပါတယ်လေရုပ်တွေပဲအဲ့ဒီရုပ်တွေဥစဉ်တို့ယောဂီတွေကလက်တွေခြေတွေအကြာကြီးကိုွေးထားလိုက်တဲ့အခါကျတော့ရုပ်တရားတွေဖောက်ပြန်မှုပြင်းထန်လာတဲ့ပြင်းထန်လာတဲ့အခါကျတော့စိတ်ထဲမှာခံစားရတယ်ဆိုတာတက်တာလေလားမတက်တာတော့ဘူးမလောက်ရမကောက်ရဆိုလေပို့ပြီးတော့လှုပ်ခြင်းလေကောက်ခြင်းလေရွှေ့ခြင်းလေလှုပ်လဲမလှုပ်ရလှုပ်လဲလှုပ်ခြင်းဆိုတော့ယောဂီတွေမှာအကြီးအကျယ်တင်းကျပ်မှုတွေဖြစ်လာတဲ့စိတ်ထဲမှာအလိုမကျမှုတွေဖြစ်လာတဲ့ချွေးတွေပြန်လာတယ်တဲ့ခံစားမှုတွေဥဒေလို့ယောဂီတွေတက်တာသေးလားမတက်တာတော့ဘူးပြင်းပြင်းထန်ထန်ဖြစ်လာတော့တာအဲ့ဒါကိုဝေဒနာဥပ္ပစ္စံတိတဲ့ကြာကြာကြွေးထားလိုက်တဲ့အတွက်ရတဲ့ဥစဉ်တို့ယောဂီတွေမှာစိတ်ကြည်ကြည်မှုရောရပါအောင်မလားမရဘူးပြင်းထန်လိုက်တဲ့ဝေဒနာတွေမတက်တာလိုက်တာစိတ်ထဲမှာအခံရဖြစ်လိုက်တာဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်ဖြစ်လာတယ်ဖိထိုင်ထားတဲ့အကြကြီးထိုင်နေရတယ်မလောက်ရမပြောင်းရမပြင်းရဆိုတော့လှုပ်လဲမလှုပ်ကြောင်းလဲမကြောင်းရပြင်းလဲမပြင်းရရွှေ့လဲမရွှေ့ရအဲ့တော့စိတ်ထဲမှာကကျဉ်ကျပ်ဖောက်ပြန်နေတဲ့ရုပ်တရားတွေကနှိမ့်ဆက်လို့ခံစားမှုကမတက်တာဆိုတော့စိတ်ထဲမှာတင်းကျပ်ကျဉ်ကျပ်လာတဲ့အတွေ့အကြုံမှုလို့ဥဇေလို့ယောဂီတွေမှာစိတ်တည်ငြိမ်မှုဆိုတာရနိုင်သေးလားမရနိုင်ဘူးဝေဒနာလည်းပြင်းပြင်းထန်ထန်ဖြစ်တယ်စိတ်လည်းပဲတည်ငြိမ်မှုမရတော့ဘူးစိတ်တည်ငြိမ်မှုမရတော့ဘူးဆိုရင်ကမ္မဋ္ဌာန်ပရိပတ္တိအားထုတ်နေတဲ့ကမ္မဋ္ဌာန်လျှော့ကျသွားပြီးပြတ်သွားပြီတဲ့မတ္တမတာခံစားနေရတဲ့ယောဂီမှာတရားရှုမှတ်မှုပြုနိုင်သေးလားမပြုနိုင်တော့ဘူးစိတ်ညစ်နေတာပဲအဖတ်တင်နေတဏှာကြီးမြန်မြန်ပြေးပါစေမျက်လုံးလေးပေကလပေကလနဲ့ဖွင့်ပြီးတော့နာယီလေးကြည့်လိုက်ပလင်မောကြီးလိုက်ဘုံကြီးမတွေးလိုက်မဒကမာကြီးတယောက်ဆိုရင်ဘယ်လိုပြောလို့ဆိုဒီဘုံကြီးအိမ်ရအိမ်နေလားမသိဘူးအမှန်တူကတော့မခံတာလို့မျက်လုံးလေးဖွင့်ပြီးတော့ကြည့်လိုက်တာတဏှာကြီးကလည်းပြည့်နိုင်ခိုင်းတာဟိုမှာနိုင်လက်တန်လည်းဆွဲလက်ရှင်လက်ဒီပေါ့ဘုံကြီးကိုလည်းပလင်မောများများဘွားကနေရောက်စေခြင်းဖြစ်နေတာအဲ့ဒါဦးဇင်းတို့ဒကမာတွေခံတာလို့လားမခံတာလို့လားမခံတာလို့ဖြစ်လာတာကဲအဲ့မခံတာလို့အဲ့ဒီလိုဖြစ်နေတဲ့ယောဂီမှာကမ္မထံအားထုတ်လို့မရတော့ဘူးဆိုတော့ကမ္မထံပြက်တယ်လားမပြက်ဘူးလားကမ္မထံပြက်နေပြီသူမရှုနိုင်တော့ဘူးပြီးပါသေးပဲဆိုတောင်းနေတာတဏှာရင်ချင်းပြေပါစေအဲ့တော့မှလှုပ်ရမယ်ပြောင်းရမယ်ပြင်ရမယ်သူ့စိတ်ထဲမှာဒါပဲမျောလင့်တောင်းတနေတဲ့အတွက်အားထုတ်နေတဲ့ကမ္မထံလည်းပြက်သွားပြီတဲ့ကမ္မထံပြက်ပြီဆိုရင်ဦးဇင်းတို့ဒကာဒကမတွေတရားသူဘောရနိုင်ပါအောင်လားတရားသူလည်းမရနိုင်တော့ဘူးကဲကမ္မထံပြက်မှာတော့ဘယ်လိုမှတရားအဋ္ဌဉာဏ်မရနိုင်တော့ဘူးဝိသေသနာတိကိစ္စတိကဲတရားသူရနိုင်ခွင့်လည်းမရှိတော့ဘူးဆိုတော့ပြောင်းတဲ့ပြင်တဲ့အချိန်မှာမပြောင်းမဲမပြင်မဲပေထားအောင့်ထားမလုံမွှေ့မကုတ်ရမပြင်ရလို့လောက်ထားတဲ့အတွက်ကြောင့်မလို့အောင့်ဤထားတဲ့ယောဂီမှာနံပါတ်၁ဒုက္ခဝေဒနာပြင်းပြင်းထန်ထန်ဖြစ်တဲ့နံပါတ်၂စိတ်ကြည်ကြည်မှုမရဘူးနံပါတ်၃အားထုတ်နေတဲ့ကမ္မထံလည်းပြတ်သွားတယ်နံပါတ်၄တရားသူလည်းမရဘူးတဲ့အပြစ်ဘယ်နှချက်ရှိလဲ၄ချက်ရှိတယ်ဒီတော့ဥစ္စေတို့စာပေကဘာဆက်ပြလဲဆိုတော့ကာလေသမေစိတ္တဝါဝါကာလေပတာရစ်တဝါဝါတိတ္တတာဝေရဏနှုတ်ပိသန္တိပြင်းတဲ့အချိန်ပြင်းလိုက်မယ်ပြောင်းတဲ့အချိန်ပြောင်းလိုက်မယ်ရွှေ့တဲ့အချိန်ရွှေ့လိုက်မယ်ဆိုလို့ရှိရင်တဲ့အဲ့ဒီဒုက္ခဝေဒနာတွေပြင်းပြင်းထန်ထန်မဖြစ်တော့ဘူးတဲ့ကြောင်းကျင်ပြင်ကျင်စိတ်ပေါ်လာရင်ကြောင်းကျင်ပြင်ကျင်တဲ့စိတ်ဟာနံတရားပဲလို့ရှုလိုက်တယ်။ကြောင်းလိုက်ပြင်လိုက်တဲ့အခါကျတော့နာကျင်ကြိုက်ခဲတောင်းတင်းနေတဲ့ဖောက်ပြန်တဲ့ယုတ်တရားတွေတစ်ဖြည်းဖြည်းလျော့ပါသွားတယ်။ခြေတော်ကမှဖြူဖြူပြင်ပြင်တောင်းတင်းလှုပ်ရှားတဲ့သဘောတရားတွေဖြစ်သွားတယ်။အဲ့ဒါတွေကိုယုတ်တရားပဲလို့ရှုပွားရင်းနဲ့ကြောင်းလိုက်မယ်ဆိုလို့ရှိရင်ဒုက္ခဝေဒနာတွေပြင်ပြင်ထန်ထန်မဖြစ်တော့ဘူးတဲ့တစ်ချက်။ဒုက္ခဝေဒနာပြင်ပြင်ထန်ထန်မဖြစ်တော့ဘူးဆိုလို့ရှိရင်ဦးဇင်းတို့တရားဓမ္မတွေတည်ကြည်မှုတမာတိလည်းပဲမရနိုင်ဘူးလားရနိုင်တယ်ကဲဒီတော့တမာတိလို့ပြောတော့ဝိပဿနာတမာတိကဘယ်လိုတမာတိလဲဆိုရင်ခဏိကတမာတိတဲ့ပြောကြည့်ဗာတမာတိလေခဏိကတမာတိရုပ်နဲ့အာယုန်ဒီပေါ်မှာခဏခဏလိုက်တည်နေတဲ့တမာတိပြီးဝိပဿနာတမာတိခဏိကတမာတိလို့ခေါ်တယ်အဲ့ဒီခဏိကတမာတိဟာဝိပဿနာအတွက်အရေးကြီးဆုံးပဲကြတိတော့ကြောင်းကျင်ပြင်းကျင်စိတ်ပေါ်လာရင်ယောဂီတို့ကကြောင်းကျင်ပြင်းကျင်တဲ့စိတ်ကိုနမ်းလို့ရှုလိုက်တော့ကြောင်းကျင်ပြင်းကျင်စိတ်ပေါ်မှာယောဂီတို့ရဲ့ရှုပွားနေတဲ့ဝိပဿနာစိတ်ကလေးဟာတည်မနေဘူးလားတည်နေတယ်ကဲနောက်တစ်ခါကြောင်းပြင်းလိုက်တော့ ယုတ်တရားရဲ့လှုပ်ရှားဖောက်ပြန်မှုတွေကိုယုတ်တရားပဲလို့ရှုပ်ွားနေတော့ယုတ်အာယုံပေါ်မှာယောဂီတို့ရဲ့ဝိပဿနာစိတ်တွေတည်မနေဘူးလ
ား
ကဲတည်သွားပြီတဲ့ကြောင်းပြီးတဲ့အခါကျတော့ခြေထောက်နဲ့ကျမ်းမြင်တဲ့ထိတဲ့သဘောလေးကိုယုတ်လို့ရှုပ်ွားနေတယ်ဆိုရင်လည်းပဲအဲ့ဒီထိတဲ့သဘောလေးအပေါ်မှာယောဂီတို့ရဲ့ဝိပဿနာစိတ်ရောက်နေတဲ့အတွက်ခဏိကသမာဓိရှိတယ်လို့ခေါ်တယ်တဲ့ဒါကြောင့်မလို့ပြောင်းတဲ့ကျင်တဲ့အချိန်မှာပြောင်းကျင်ပြီးတော့ရှုလိုက်တဲ့ကိုရင်ဒုက္ခဝေဒနာနဲ့ပြင်းပြင်းထန်ထန်မဖြစ်ဘူးတည်ကြည်မှုတမာတိနဲ့ရတယ်အားထုတ်နေတဲ့ကမ္မထံနဲ့မပြတ်တော့ဘူးကမ္မထံတိုးပွားတယ်တဲ့ကမ္မထံပြတ်တာလားတိုးပွားတာလား
တ
ိုးပွားတာတချို့ကထင်တာအထိုင်မပြတ်မှကမ္မထံပွားတယ်လို့ထင်တာတကယ်တော့တရားရှုပွားအားထုတ်တယ်ဆိုတာအထိုင်မပြတ်ဖို့တဲ့အရှုမပြတ်ဖို့လိုတယ်တဲ့ဘာထက်ဘာလိုတာလဲအထိုင်မပြတ်ဖို့တဲ့အရှုမပြတ်ဖို့လိုတယ်ကဲအထိုင်တော့မပြတ်ဘူးတရားမှတ်လို့မရဘူးစိတ်ထဲမှာတနှုံနှုံနဲ့မလောက်ရမရွှေ့ရမကုတ်ရဆိုတော့လေဘုံကြီးကိုလည်းလမ်းရတရားပြနေတဲ့ပုဂ္ဂိုလ်ကိုလည်းကြောက်ရကြောက်ရနဲ့ကြောက်ခြင်းစိတ်ထဲမှာအမျိုးမျိုးဖြစ်နေတဲ့အတွက်တရားအရှုပြတ်မနေဘူးလ
ား
ပြတ်နေတယ်အထိုင်တော့မပြတ်ဘူးအရှုပြတ်နေတယ်ကဲကြောက်နဲ့ပြင်းနဲ့ရွှေ့တဲ့ယောဂီမှာမကြောက်ရင်လည်းပဲရှုကြောင်းနေတယ်လည်းရှုကြောင်းကြီးလည်းရှုတယ်ဆိုတော့အထိုင်ပုံစံတော့ပြက်သွားတယ်တရားအရှုပြက်ရဲ့လား
ပြက်ပါဘူး
မပြက်ဘူးဒါမြင့်ရင်အထိုင်မပြက်ဖို့တဲ့ဘာအရေးကြီးလဲအရှုမပြက်ဖို့အရေးကြီးတယ်အရှုမပြက်ဘူးဆိုရင်ဆက်လက်ပြီးတော့ရှုပွားနေတယ်မကြောင်းနေလည်းရှုကြောင်းနေလည်းရှုကြောင်းကြီးလည်းရှုတဲ့အတွက်ကမ္မဋ္ဌာန်းတရားတိုးပွားတယ်တဲ့ကမ္မဋ္ဌာန်းတရားတိုးပွားတယ်ရှောမကြဘူးမပြက်စီဘူးဆိုရင်တရားဒူးလည်းပဲရပိုင်ခွင့်ရှိသွားပြီတရားဒူးလည်းပဲရပိုင်ခွင့်ရှိသွားပြီအကျိုးဘယ်နှမျိုးရမှာ၄မျိုးကြောင်းမြန်ပြန်လိုက်အကျိုး၄မျိုးရတယ်ဒုက္ခဝေဒနာပြင်းပြင်းထန်ထန်မဖြစ်ဘူးတည်ကြည်မှုတမာတိရတယ်အာထုတ်တဲ့ကမ္မထံတိုးပွားတယ်တရားသူရနိုင်တယ်အကျိုးဘယ်နှမျို
း
ကဲဒါမျိုးမပြောင်းမပြင်းမလောက်ရလို့ပေကောက်နေတာနဲ့ပြောင်းပြင်ပြီးတော့ရှုတာနဲ့ဘယ်ဟာအကျိုးကြီးလဲပြောင်းပြင်ရှုတာအကျိုးကြီးတယ်ကဲဒီတော့ဦးဇင်းတို့ယောဂီတွေအဲ့ဒီလိုပြောင်းပြင်ပြီးတော့ရှုချိန်ပြုသင့်တဲ့အချိန်မှာပြောင်းပြင်ပြီးတော့ရှုလိုက်ကြမယ်ဆိုလို့ရှိရင်မိမိတို့မှာတရားသူတွေပဲရနိုင်ခွင့်ရှိတဲ့အတွက်ကဲမခံတာမရတာမလောက်ရမကောက်ရဆိုတဲ့အတွက်ကြောင့်မလို့ကြောက်ရွံ့ထိတ်လန့်မှုတွေလည်းမရှိဘူးဆိုတော့တရားလည်းပဲရှုဖြစ်တယ်တရားသာလည်းပဲတက်တယ်တဲ့အဲ့လိုမဟုတ်ဘဲနဲ့သောသောကပြောတယ်လို့မပြောင်းမပြင်းရမလောက်ရမရှုရမကောက်ရဆိုလို့ရောဂီတွေမှာညင်ကုန်နေရရင်ဟဲ့နင်ဝိပဿနာသွားမလုံးနဲ့နော်ဟောအာထုတ်ပြီးပြန်သွားတဲ့ပုဂ္ဂိုလ်ကမထောက်ရတဲ့လူကိုပြောပြီးနေတဲ့ဝိပဿနာတော့သွားမဆန်းနဲ့တော့မလှုပ်ရဘူးမရွှေ့ရဘူးမကောက်ရဘူးတဲ့။ငါမြင့်ဇောချိုးကိုပြန်လာပဲ။၃နာရီလောက်လည်းထိုင်ပြီးတော့ငါအိမ်ပြန်ရောက်တော့တာပဲဆိုတော့ဟိုနောက်ယောဂီကလာရဲသေးလား။မလာရဲတော့ဘူးတော်ပြီ။နေတို့ပြောတာနဲ့ပဲငါလန့်နေပြီတရားအမထုတ်တော့ဘူးဆိုတော့ဝိပဿနာနေတဲ့တောင်ရောက်မလာနိုင်တော့ဘူးတဲ့။ဒါကြောင့်ဤမှလမ်းမှန်နဲ့စနစ်တကျရှုမှတ်တတ်ဖို့အာထုတ်တတ်ဖို့လိုတယ်တဲ့။ဒါတိတော့ဥစ္စလုယောဂီတွေအဲ့ဒီယုတ်တရားနံတရားတွေကိုရှိတဲ့အတိုင်းအခုပြောတယ်လို့ရှုပွားနေမယ်ဆိုလို့ရှိရင်မိမိတို့စိတ်အစဉ်မှာဝိပဿနာတရားတွေဖြစ်မနေဘူးလ
ား
ဖြစ်နေတယ်ဘာကြောင့်လဲရှိတိုင်းသိနေလို့ရှိတိုင်းသိရင်ဝိပဿနာဆိုတော့အခုရှိတဲ့အတိုင်းလိုက်ပြီးတော့သိနေတယ်သိတဲ့အတွက်ဝိပဿနာတရားအစဉ်ဖြစ်နေတယ်တဲ့ဒီတော့ဥစ္စလုဒကာဒကမတွေခုနဆိုလိုက်တဲ့လင်္ကာမှာအရှိဆိုတာယုံနံတာဖြစ်တာပြက်တာရှိနေပြီတဲ့အရှိဆိုတာယုံနဲ့နံဘာတွေရှိလဲဆိုရင်ဖြစ်တာပြက်တာရှိတယ်တဲ့ဘာနဲ့ဘာနဲ့ရှိတာဖြစ်တာနဲ့ပြက်တာပဲရှိတယ်အဲ့တော့ဖြစ်တာနဲ့ပြက်တာရှိတယ်ဆိုတော့တပည့်တော်တို့တရားရှုတာလည်းကြာပြီဖြစ်မှုပြက်မှုလည်းမမြင်ဘူးလို့တချို့ကလည်းပြောတတ်ကြတယ်ကျင့်မှုပြင်းမှုကိုမြင်အောင်မြန်နဲ့ရှုရတယ်တဲ့။ဘာနဲ့ရှုရတာ
။
မြန်နဲ့ရှုရတာ။ကြည်တော်ဦးဇင်းတို့ယောဂီတွေအခုထိုင်ကမ္မထမ်းကြီးတွေပဲရှုပွားအထောက်တာများတယ်။ဥစားပေးတာများတယ်။ဈဉ္ဇာကမ္မထမ်းကိုရှုပြစ်ခဲတယ်တဲ့။တရားတထိုင်ချုပ်လိုက်တဲ့အချိန်ဒီနားတဲ့အချိန်သာဈဉ္ဇာချိန်လား။ဈဉ္ဇာချိန်ဆိုတော့ယောဂီတွေအပြင်မှာဈဉ္ဇာချောက်လိုက်တာဦးဇင်းတို့မျက်စိကိုရှုပ်ချက်ခန့်ကြမှာနော်။ဟမ်။တို့အခန်းလေးထဲဘာလို့ဝိပြန်ပြန်အောင်းနေကြတယ်မသိဘူး။အမှတဏှာကြီးပြီးလို့ရှိရင်ဘာလုပ်ရမလဲ။ဈဉ္ဇာချောင်းအောင်မှာအဲ့တော့မှဣရိယာပုံနဲ့မျှတာတာပေါ့။ကြည့်တော့လိုက်ဆိုကြည့်။သွားလို့ရက်လို့ထိုင်နေလို့အဲ့လိုစိတ်ဟူသည်သွားလို့ရက်လို့ထိုင်နေလို့အဲ့လိုစိတ်ဟူသည်သ ွားခြင်းနဲ့စေရက်ခြင်းနဲ့စေထိုင်ခြင်းနဲ့စေအိပ်ခြင်းနဲ့စေယောဂီတို့မှာဖြစ်မလာဘူးလားအချိန်နဲ့အချိန်တန်သူ့အနေနဲ့သူဖြစ်လာတာပဲအထိုင်ကြတော့ညောင်းတော့တွားခြင်းနဲ့စေဖြစ်တယ်သွားတာများလို့ညောင်းပြီဆိုတော့ရက်ကျင်တဲ့စိတ်ဖြစ်တယ်ရက်တာများလို့ညောင်းပြီဆိုတော့ထိုင်ကျင်တဲ့စိတ်ဖြစ်တယ်ထိုင်လာကြလို့ညောင်းပြီဆိုတော့အိပ်ကျင်တဲ့စိတ်ဖြစ်ပြန်နေအဲ့ဒီလိုသွားလို့ရက်လို့ထိုင်နေလို့အိပ်လို့တာမှန်သမျှကိုဘာလို့ခေါ်လဲစိတ်လို့ခေါ်တယ်တဲ့ဆိုကြည့်ပါဦးစိတ်ချောင်းဖြစ်သောဓာဝါယောနှံတော်ကိုဝယ်ပြီစိတ်ကြောင့်ဖြစ်သောဓာဝါယောနှံ့နှောကိုဝယ်ပြီစိတ်ကြောင့်ဖြစ်သောဓာဝါယောနှံ့နှောကိုဝယ်ပြီကဲစိတ်ဖြစ်ပြီးရင်စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေတကူလုံးမှာပြန့်နှံ့သွားတယ်ပြည့်သွားတယ်တဲ့စိတ်ဖြစ်ပြီးရင်စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေတကူလုံးကိုဘာလုပ်သွားလဲကျန်းနှံ့သွားတယ်ပြည့်သွားတယ်ကဲဆိုပါတော့ယောဂီတို့ကမတ်တက်ရက်နေတယ်ရက်တဲ့နေရာကနေပြီးတော့သွားခြင်းစိတ်လေးပေါ်လာတယ်သွားခြင်းစိတ်ပြီးနန်တရားဆိုတော့ဘယ်လိုရှုလဲရမလဲနန်လို့ရှုလဲရမလဲကဲနန်လို့ရှုပြီးရင်သွားခြင်းနဲ့စိတ်ကြောင့်ယောဂီတို့ရဲ့ခန္ဓာကိုယ်တကူလုံးကိုဝါယောဓာတ်တွေကျန်းနှံ့သွားလိမ့်မယ်ပြည့်သွားလိမ့်မယ်တဲ့ခန္ဓာကိုယ်တကူလုံးကိုဗာဓာတ်တွေပြန့်နှံ့သွားမှာဝါယောဓာတ်ဝါယောဓာတ်ကဗမာလူပြောရင်လေဓာတ်လို့ပြောတာနော်ယောဂီတို့လေဖြတ်တယ်ဆိုသွားလို့ရသေးလားမရဘူးအခုလေဓာတ်ရှိလို့သွားလို့ရတာဒါကြောင့်သွားခြင်းနဲ့စိတ်ကြောင့်ခန္ဓာကိုယ်ထဲမှာစိတ်တကဝါယောဓာတ်တွေစိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေတကူလုံးပြည့်သွားတယ်တဲ့ပြည့်သွားပြီးတော့မှဆိုကြည့်ပါဦးဝါယောပြည့်တော
်
ဝိညာဉ်ပေ
ါ်
ကျုံတော်သွားလေ၏ဝါယောပြည့်တော
်
ဝိညာဉ်ပေ
ါ်
ကျုံတော်သွားလေ၏ဝါယောပြည့်တော
်
ဝိညာဉ်ပေ
ါ်
ကျုံတော်သွားလေ၏ခန္ဓာကိုယ်တစ်ခုလုံးကိုဝါယောဓာတ်တွေပြန့်နှံ့ပြည့်နှက်သွားပြီဆိုလို့ရှိရင်သွားမဲ့အမှုအရာဝိညာဉ်ရုပ်ကလေးပေါ်လာတယ်တဲ့ဝိညာဉ်ဆိုတာသွားမဲ့အမှုအရာကိုပြောတာယောဂီတို့မသွားခင်လူတရားကိုကြည့်လိုက်ခြေတော်မနှမ်းရသေးဘူးသွားတော့မယ်ဆိုတဲ့အမှုအရာကြည့်လိုက်တာနဲ့မသိတာဘူးလားသိတာတယ်သွားတော့မယ်ဆိုတဲ့လူတရားဟန်ကြည့်လိုက်တာနဲ့သိတယ်ဒီလူသွားတော့မယ်သွားတော့မသွားသေးဘူးသွားတော့မယ်အမှုရာလေးသူ့မှာပေါ်လာတယ်တဲ့ဒီတော့30ရှိသွားပြီနော်အရင်ဆုံးပါစိတ်လေသွားခြင်းနဲ့စိတ်သွားခြင်းနဲ့စိတ်ဖြစ်ပြီးခန္ဓာကိုယ်တည်းကိုဝါယောဓာတ်တွေပြန့်နှံ့သွားတယ်ဝါယောပြည့်သွားတဲ့အခါကျမှသွားမယ်အမှုရာဝိညာဉ်ကလေးပေါ်လာတယ်တဲ့အဲဝိညာဉ်ကလေးပေါ်လာပြီးတော့မှရုပ်နော်သွားလေ၏တဲ့ဘာတရားသွားတာလဲရုပ်တရားသွားတာခြေတော်ကလေးကိုမြောက်လိုက်လှမ်းလိုက်ခြားလိုက်မြောက်လိုက်လှမ်းလိုက်ခြားလိုက်သွားနေတာဒီဘာတရားလဲရုပ်တရားဝါယောပြည့်သောဝိညာဉ်ပေါ်ရုပ်တော်သွားလေ၏တဲ့ရုပ်တရားကြီးလှုပ်ရှားပြီးတော့သွားနေတယ်တဲ့လိုက်ဆိုကြည့်ပါအောင်ပုဂ္ဂိုလ်မသွား နာမသွားရုပ်သွားဉာဏ်ချင်းသည
်
ပုဂ္ဂိုလ်မသွ
ား
နာမသွားရုပ်သွားဉာဏ်ချင်းသည
်
ပုဂ္ဂိုလ်မသွား နာမသွား ရုပ်သွားဉာဏ်ချင်းသည
်
ပုဂ္ဂိုလ်သွားတာဟုတ်ရဲ့လားငါသွားတာရောဟုတ်လ
ား
ငါသွားနေတာရုပ်သွားနေတာဒီတော့အရင်ဆုံးသွားခြင်းနဲ့စိတ်ဖြစ်တယ်သွားခြင်းနဲ့စိတ်ကြောင့်ခန္ဓာကိုယ်ရဲ့ကိုဝါယောဓာတ်တွေပြန့်နှံ့သွားတယ်ဝါယောဓာတ်တွေကျန်နှံ့လို့ပြေဝသွားပြီဆိုလို့ရှိရင်သွားမယ်အမှုရာဝိညာဉ်ကလေးပေါ်လာခဲ့တယ်အဲ့ဒီဝိညာဉ်လေးပေါ်ပြီးလို့ရှိရင်ရုပ်တရားကြီးလှုပ်ရှားပြီးတော့သွားနေပြီတဲ့အကျဉ်းချုပ်လိုက်တော့သွားခြင်းနဲ့စိတ်ပေါ်လာပြီးရင်သွားတဲ့ရုပ်တွေဖြစ်လာတယ်ဆိုတော့သွားခြင်းနဲ့စိတ်ကနန္တရာသွားတဲ့ရုပ်ကရုပ်တရားဆိုတော့ပုဂ္ဂိုလ်တရားဒီထဲမှာပါသေးလားပုဂ္ဂိုလ်သွားတာလည်းမဟုတ်ဘူးငါသွားတာလည်းမဟုတ်ဘူးဘာသွားနေတာလဲရုပ်သွားနေတာစိတ်ကသွားခြင်းနဲ့အတွက်ကြောင့်ရုပ်တရားကြီးလှုပ်ရှားသွားလာနေရတယ်လို့မြင်လိုက်ရင်ကဲဦးဇင်းတို့ယောဂီတွေသွားတဲ့နေရာမှာငါပါသေးလား ငါမပါဘူးသွားတဲ့နေရာငါမပါတဲ့ဆိုကြည့်ပါအောင်သွားတဲ့နေရာငါမပ
ါ
ရုပ်နာမျှသာဖြစ်လေသည
်
သွားတဲ့နေရာငါမပ
ါ
ရုပ်နာမျှသာဖြစ်လေသည
်
သွားတဲ့နေရာမှာငါပါသေးလားဘာနဲ့ဘာနဲ့ပဲသွားတာရုပ်နဲ့နာသွားခြင်းနဲ့စိတ်နံတရားသွားလိုက်တော့လှုပ်ရှားတဲ့ရုပ်တရားသွားတဲ့နေရာမှာရုပ်နဲ့နာဆိုတော့ကဲယောဂီတို့သွားတိုင်းသွားတိုင်းသွားခြင်းနဲ့စိတ်နံတရားကိုလည်းရှုလှုပ်ရှားနေတဲ့ရုပ်တရားကိုလည်းရှုလိုက်မယ်ဆိုရင်ဩအရင်တော့ကငါသွားတယ်သူသွားတယ်ယောက်ျားသွားတယ်မိန်းမသွားတယ်နဲ့တို့ထင်ခဲ့တာပြောခဲ့တာတကယ်တရားရှုလိုက်တော့ရုပ်နဲ့နာမ်ပဲရှိတယ်သွားခြင်းနဲ့စိတ်ရဲ့သွားတဲ့ရုပ်ရဲ့ဒီနှမျိုးရှိတာပဲလို့ရောက်နံများတာဖြစ်နေတယ်လို့ရှုမြင်လိုက်လို့ရှိရင်ဦးဇင်းတို့တရားဓမ္မတွေအရှိဆိုတာရောက်နံတာဆိုတာနဲ့တွားပြီးတော့မကိုက်မီလားကိုက်မီတယ်တကယ်သွားတဲ့နေရာပဲရောက်နဲ့နံပဲရှိတယ်တခြားဘာမှမရှိဘူးအဲဒါရုပ်ကိုတွေ့မြင်ရတဲ့နံကိုတွေ့မြင်ရတဲ့သွားခြင်းနဲ့စိတ်နံတရားလည်းမြင်တယ်သွားနေတဲ့လှုပ်ရှားတဲ့ရုပ်တရားကိုလည်းတွေ့မြင်တယ်ဆိုရင်ဒါအရှိကိုအရှိတိုင်းမြင်တာဖြစ်တဲ့အတွက်ရှိတိုင်းသိတာဝိပဿနာတဲ့အဲ့တော့ရုပ်ရှိတဲ့နာရှိတယ်လို့ရှုမြင်နေရင်ဦးဇင်းတို့တရားဓမ္မတွေဝိပဿနာမဖြစ်ဘူးလ
ား
ဖြစ်တယ်အဲ့တော့သွားခြင်းစိတ်ကိုနာလို့ရှုသွားတိုင်းသွားတိုင်းရုပ်လို့ရှုအဲ့လိုဆိုရင်ရုပ်နာနှစ်ပါးပဲရှိတယ်ငါမပါဘူးလို့မြင်သွားတဲ့အတွက်အရှိကိုအရှိတိုင်းမြင်တဲ့အတွက်သူ့ကိုဝိပဿနာလို့ခေါ်တယ်တဲ့ကဲနောက်တကဦးဇင်းတို့တရားဓမ္မတွေအဲ့ဒီသွားခိုင်းမှပဲကြီးလိုက်ပါတဲ့ဒီကနိဂေဦးဇင်းတို့ဇာပေကတော့6ဆင့်ခွဲပြီးတော့ပြတယ်ဒီမှာတော့ယောဂီတွေရှုလွယ်မှတ်သားလွယ်အောင်ဦးဇင်းတို့3ဆင့်ခွဲပြီးတော့ပြောပြမယ်ကြွားလိုက်တဲ့အချိန်နဲ့ခြေထောက်ကိုရှေ့ကိုနှမ်းလိုက်တဲ့အချိန်နဲ့အောက်ကိုနင်းချလို့ထိသွားတဲ့အချိန်နဲ့ဘယ်နှချိန်လဲ3ချိန်ပြန်ပြောကြည့်ကြွားချိန်ရဲ့နှမ်းချိန်ရဲ့နင်းချတဲ့အချိန်ရဲ့3ချိန်နော
်
အဲ့ဒီ3ချိန်မှာဦးဇင်းတို့ယောဂီတွေခြေထောက်ကိုအာယုံမပြုတ်ဘဲနဲ့ခြေထောက်ဆိုတာကခုနမသေးခင်တွေ့နေရမယ်ကိုယ်ကာယပြည့်ညတ်ကြီးကျိုးကိုအာယုံမပြုဘဲနဲ့ကြွလိုက်တဲ့အခါမှာမိမိတို့ခြေထောက်ထဲမှာပေါ့မယ်လေးမယ်သဘောတရားဘယ်နှမျိုးဖြစ်မလဲနှမျိုးတစ်ခါတလေပေါ့ခြင်းပေါ့မယ်တစ်ခါတလေလေးခြင်းလေးမယ်တစ်ခါနဲ့တစ်ခါတော့မတူဘူးပေါ့အဲ့ပေါ့တာကိုလည်းရုပ်ပဲလို့သိရမယ်လေးတာကိုလည်းရုပ်ပဲလို့သိရမယ်ကဲနောက်တစ်ခါနှမ်းလိုက်မယ်တဲ့ခြေထောက်ကြီးရှေ့ကိုရွေ့သွားတော့မိမိတို့ခြေထောက်ထဲမှာတောင့်တင်းနေလှုပ်ရှားတယ်သဘောတရားဘယ်နှမျိုးထင်ရှားနိုင
်
လဲနှမျိုးတောင့်တင်းတဲ့သဘောနဲ့ထင်ရှားနိုင်တယ်လောက်ရှားတဲ့သဘောနဲ့သင်ရှားနိုင်တယ်ခြေထောက်ပုံတရံကြီးကိုမကြည့်ရဘူးအဲ့ဒီသဘောကိုကြည့်ရမှာအဲ့ဒီတောင့်တင်းတာနဲ့ရုပ်တရားပဲလောက်ရှားတာနဲ့ရုပ်တရားပဲကဲငင်းချလိုက်တော့ခြေထောက်နဲ့မြေနဲ့ထိပြီးတဲ့ထိလိုက်တဲ့အချိန်မှာအေးမယ်ပူမယ်မာမယ်ပြော့မယ်ဘယ်နှမျိုးထင်ရှားနိုင
်
လဲ၄မျိုးဓာတုတို့အေးရင်ငင်းချလိုက်တော့အေးမယ်အဲဒီနေခဲ့အခါနေပူထားတဲ့နေရာမှာနင်းပြီးတော့ပူမယ်မြေပြင်မှာနင်းပြီးတော့မာမယ်ရှုပ်ွက်တဲ့နင်းပြီးရင်ပြော့မယ်လေးမျိုးတစ်မျိုးမျိုးထင်ရှားမယ်တဲ့အဲထင်ရှားတဲ့တစ်မျိုးမျိုးကိုရုပ်တရားပဲလို့ရှုပွားတဲ့ခြေထောက်ရှုမှလားသဘောတရားရှုမှလားသဘောတရားရှုမှအခုဘယ်နှချက်ရှုခိုင်းတာ3ချက်ကြွားလိုက်တဲ့အချိန်ပေါ့တယ်လေးတယ်နှမ်းလိုက်တဲ့အချိန်တောင်တင်းတယ်လှုပ်ရှားတယ်နင်းချလိုက်တဲ့အချိန်မာတယ်ပြော့တယ်ပူတယ်အေးတယ်အဲ့ထင်ရှားတဲ့သဘောတရားတစ်မျိုးမျိုးကိုရှုပွားနေရမယ်တဲ့ကဲဒီတော့ရှုပွားရင်ရှုပွားရင်လည်းယောဂီတို့ဉာဏ်နဲ့မြင်အောင်စိုက်ကြည့်လိုက်ပါရှုယုံတာမန်မဟုတ်ဘဲနဲ့ဉာဏ်လေးစိုက်ကြည့်လိုက်တော့ကြွားလိုက်တဲ့အချိန်မှာပေါ့တဲ့သဘောလေးတဲ့သဘောဒီရှေ့ကိုနှမ်းလိုက်တဲ့အချိန်ကြီးပါလေးလားကြွားလိုက်တဲ့အချိန်ကိုယ်စိတ်ထဲမှာသိလိုက်တာကပေါ်ရင်ပေါ်မယ်လေးရင်လေးမယ်လှမ်းလဲလှမ်းဟောလှုပ်ရှားမှုကိုကြောင်းသွားပြီတောက်တင်းမှုကြောင်းသွားပြီဆိုတော့ခုနပေါ်တဲ့နေတဲ့သဘောရှိသေးလား
မရှိ
ဘူးဒါရှုရင်းနဲ့အော်ပေါ်တာလေးတာမရှိတော့ဘူးလှုပ်ရှားမှုတောက်တင်းမှုစီရောက်သွားပြီကြောင်းသွားပြီဆိုတာသိရမယ်တဲ့ကြည့်တော့လိုက်ဆိုကြည့်ကြွားလိုက်ချိန်မှာရုပ်နာဟာလှမ်းချိန်မှာမရှိကြွားလိုက်ချိန်မှာရုပ်နာဟာလှမ်းချိန်မှာမရှိကြွားလိုက်တဲ့အချိန်မှာဖြစ်နေတဲ့ယုတ်တရားနံတရားတွေဟာလှမ်းလိုက်တဲ့အချိန်ကြီးပါသေးလားအဲကြွားတဲ့အချိန်မှာဖြစ်တဲ့ပေါ့တဲ့တရားကကြွားချိန်မှာပဲရှိတယ်လှမ်းလိုက်တော့လှုပ်ရှားတဲ့ဘက်ကိုပြောင်းသွားပြီပေါ့တဲ့ဘက်ကမရှိတော့ဘူး ကျွားတဲ့အချိန်မှာဖြစ်တဲ့လေးတဲ့သဘောကလည်းလှမ်းလိုက်တော့လောက်ရှားတဲ့ဘက်ကိုကြောင်းသွားပြီတောင်းနေတဲ့ဘက်ကိုကြောင်းသွားပြီလေးတဲ့သဘောရှိသေးလား
မ
ရှိတော့ဘူးဒီလိုဆိုရင်ကျွားလိုက်တဲ့အချိန်မှာဖြစ်တဲ့ပေါ့တဲ့သဘောလေးတဲ့သဘောရုပ်တရားပေါ်မှန်လေးမှန်သိတဲ့နန္တရားအတိစိတ်ကနန္တရားနော
်
အဲ့တော့ပေါ်မှန်လေးမှန်သိတဲ့နန္တရားအဲ့ဒီနှစ်မျိုးလုံးကလှမ်းလိုက်တဲ့အချိန်ကြီးရှိသေးလားလှမ်းလိုက်တဲ့အချိန်ရတော့ဘယ်သဘောကြောင်းသွားပါလဲတောင်းတင်းသဘောလှုပ်ရှားသဘောအဲ့သဘောကြောင်းတဲ့အတွက်တောင်းတင်းတဲ့ယုတ်လှုပ်ရှားတဲ့ယုတ်ဖြစ်သွားပြီတောင်းတင်းယုတ်လှုပ်ရှားယုတ်ဖြစ်တော့ယောဂီတို့စိတ်ကလည်းပဲတောင်းတင်းတာကိုသိတယ်လှုပ်ရှားတာကိုသိတယ်ဆိုတဲ့အတိစိတ်ဆိုတော့ပေါ်တာလေးတာသိတဲ့စိတ်ဟုတ်သေးရဲ့လားဒါဖြင့်ရင်ကြွားလိုက်ချိန်မှာဖြစ်တဲ့ပေါ်တာလေးတာကိုသိတဲ့စိတ်လည်းပဲနှမ်းလိုက်တဲ့အချိန်ကြီးပါလားမပါဘူးသူ့အခိုက်နဲ့သူပြီးသွားတာတဲ့ဒါကြတော့နှမ်းတဲ့အချိန်ကြီးမပါဘူးနှမ်းလိုက်တဲ့အချိန်မှာတောင်းတင်းတဲ့ယုတ်လှုပ်ရှားတဲ့ယုတ်တွေဖြစ်တယ်ကဲတော့လှမ်းလိုက်တဲ့အချိန်မှာတောင်းတင်းတာကိုသိတဲ့နံလှောက်ရှားတာကိုသိတဲ့နံတရားတွေဖြစ်သွားတဲ့အဲ့ဒီအပိနံနဲ့တောင်းတင်းလှောက်ရှားတဲ့ဆိုတဲ့ယုတ်တရားဒီဥစဉ်တို့တရားဓမ္မတွေပြန်ပြီးတော့နင်းချလိုက်တဲ့အချိန်ကြီးပါအောင်မလား နင်းချလိုက်တော့ကိုယ်တည်းအေးတယ်မာရပြော့တယ်သဘောတရားပြောင်းမသွားဘူးလားပြောင်းသွားတယ်ခေါင်းကလှမ်းလိုက်တော့လှောက်ရှားတဲ့တောင်းတင်းတယ်နင်းချလိုက်တော့ကိုယ်တည်းအေးတယ်မာရပြော့တယ်သဘောတမျိုးပြောင်းသွားပြီဆိုတော့လှောက်ရှားတဲ့သဘောဟာနင်းချတဲ့အချိန်ကြီးပါသေးလား ပါပါဘုရားဒါဖြင့်လှောက်ရှားတာကိုသိတဲ့စိတ်လည်းပဲနင်းချတဲ့အချိန်ကြီးပါသေးလ
ား
မပါဘူးနင်းချလိုက်တဲ့အချိန်ညီပြင်းနဲ့ခြေတောင်းနဲ့ထိတော့ဟောပူမှန်းသိတဲ့စိတ်ပြောင်းသွားပြီလှောက်မှန်းသိတဲ့စိတ်မရှိတော့ဘူးတောင်းတင်းတာကိုသိတဲ့စိတ်မရှိတော့ဘူးပူမှန်းသိတဲ့စိတ်အေးမှန်းသိတဲ့စိတ်မာမှန်းသိတဲ့စိတ်ကြောမှန်းသိတဲ့စိတ်ပြောင်းသွားပြီဆိုတော့လှမ်းချိန်မှာဖြစ်နေတဲ့ယုံနံဒီနင်းချလိုက်တဲ့အချိန်ကြီးမပါဘူးတဲ့ဒါဆိုကြည့်ပါလမ်းချိန်ပညာယုံနံညာခြားထားချိန်မရှိလမ်းချိန်ပညာယုံနံညာခြားထားချိန်မရှိလမ်းလိုက်တဲ့အချိန်မှာပြစ်သွားတဲ့ယုတ်တရားနံတရားတွေချလိုက်တဲ့အချိန်ကြီးပါလေလားမပါဘူးချလိုက်တဲ့အချိန်ကျတော့ရုပ်လည်းပြောင်းသွားပြီနာမ်လည်းပြောင်းသွားပြီရုပ်ကပူတဲ့ရုပ်အေးတဲ့ရုပ်မာတဲ့ရုပ်ကြောတဲ့ရုပ်သိတဲ့စိတ်ကလည်းပဲပူတာသိတဲ့စိတ်အေးတာသိတဲ့စိတ်မာတာသိတဲ့စိတ်ကြောတာသိတဲ့စိတ်ဆိုတော့နှမ်းချိန်လုံးကဖြစ်တဲ့ရုပ်နံတွေမပါတော့ဘူးတဲ့ကြဲအဲ့တော့နင်းချလိုက်တဲ့အချိန်မှာဒီသဘောတရား၄မျိုးဖောက်ပြန်နေတဲ့ရုပ်ရဲ့အဲ့ဖောက်ပြန်မှုကိုသိတဲ့နာမ်ရဲ့ဖြစ်နေပြီအဲ့ဒါဖြစ်တဲ့အခါကနေယောဂီတို့နောက်တလန့်လန့်တော့မယ်ဆိုတော့ခြေထောက်ကိုပြန်ပြီးတော့မကြွလိုက်ရဘူးလားကြွားရပြီကြွားရင်ဘာတဘောဖြစ်မှာပေါ့တယ်လေးတယ်ကဲဒါဆိုရင်ပြန်ကြွားလိုက်တဲ့အချိန်မှာခေါင်းနဲ့ပူတယ်အေးတယ်မာတယ်ပြော့တယ်ဆိုတဲ့သဘောပါလာသေးလ
ား
မပါဘူးပေါ့တယ်လေးတယ်သဘောဖြစ်သွားပြန်ပြီကဲနံကလည်းပဲပူတာတိတဲ့နံပါလာအောင်မလ
ား
အေးတာတိတဲ့နံလည်းမပါဘူးမာတာပြော့တာတိတဲ့နံလည်းမပါဘူးပေါ့တာလေးတာတိတဲ့နံဖြစ်သွားပြန်ပြီဆိုတော့လမ်းတဲ့အချိန်မှာဖြစ်တဲ့ယုံနံနင်းချတဲ့အချိန်ကြီးမပါတယ်လို့နင်းချထားတဲ့အချိန်မှဖြစ်နေတဲ့ယုံနာဟာပြန်ကြွတဲ့အချိန်ကြီးမပါပါဘူးတဲ့ဒါကြောင့်မလို့လိုက်ဆိုကြည့်ခြားထားချိန်မ
ှ
ယုံနာဟာပြန်ကြွချိန်မရှိခြားထားချိန်မ
ှ
ယုံနာဟာပြန်ကြွချိန်မရှိနင်းချတာတဲ့အချိန်မှာဖြစ်ပွားနေတဲ့ပူတဲ့အေးတဲ့မာတဲ့ပြော့တဲ့ဆိုတဲ့ယုတ်တရားဘူရာအေးတာမာတာပြော့တာကိုသိတယ်ဆိုတဲ့နံတရားဒီပြန်ကြွလိုက်တဲ့အချိန်ကြီးမပါပါဘူးဆိုတော့သဘောတရားတစ်ခုတစ်ခုကသူ့အခိုက်မှာပဲသူ့အတူကုံကုံမသွားဘူးလားကုံသွားတယ်ပူတဲ့သဘောလေးဖြစ်လာတယ်ပြန်ကြွလိုက်တဲ့အချိန်မရှိတော့ဘူးဆိုတော့ကုံဆုံးသွားတယ်ဖြစ်တာရဲ့ပြက်တာရဲ့ဖြစ်တာရဲ့ပြက်တာရဲ့ဆိုပြီးတော့ဒီယုံနဲ့နှစ်ပါးဟာလည်းနောက်ဆုံးအနှစ်ချုပ်ကြည့်တော့ဘာနဲ့ပါပဲရှိဖြစ်တာပြက်တာပဲရှိတယ်ဒါကြောင့်အရှိဆိုတာယုံနဲ့သာဖြစ်တာပြက်တာရှိနေပြီတဲ့ကြည့်တော့ဦးဇင်းတို့တရားဓမ္မတွေလိုက်ဆိုကြည့်ပါအောင်ညေရေပမာဖြစ်နေတာအကြမ်းမမြင်သည
်
ညေရေပမာဖြစ်နေတာအကြမ်းမမြင်သည
်
ကဲညေရေကိုဦးဇင်းတို့တရားဓမ္မတွေလှမ်းပြီးတော့ကြည့်လိုက်စမ်းကြားတဲ့လက်နေတယ်ဆိုတာမြင်ရရဲ့လ
ား
မမြင်ရဘူးဘာဖြစ်လို့လဲရှေ့ကစီးသွားတဲ့ရေနေရာမှာနောက်ကအစားဝင်တဲ့ရေကမြန်မြန်ကြီးဝင်ကပ်နေတဲ့အတွက်ကြားချထားတယ်ဆိုတာမမြင်ရတယ်လို့ပဲတဲ့ရှေ့ကဖြစ်တဲ့ယုတ်ရှေ့ကဖြစ်တဲ့နံ ကုံသွားပြီးနောက်တစ်ခုကချက်ချင်းလိုက်လာတာနောက်တစ်ခုကချက်ချင်းလိုက်လာတာဆိုတော့ချင်းတဲ့နောက်နဲ့အစားတော်တာဉာဏ်ဆန်လုံးနဲ့အတွေ့ကြားချနေတယ်ပြက်စီးပြီးတော့နောက်တစ်ခုအစ်စ်ဖြစ်လာတယ်ဆိုတဲ့ဒီသဘောကိုဝိပဿနာရှုနေတဲ့ယောဂီတွေမမြင်နိုင်တာပါတဲ့အစားထိုးမှုဉာဏ်နေလို့ဗာဉာဏ်နေလို့လေအစားထိုးမှုဉာဏ်နေလို့ယောဂီတို့မြင့်တဲ့ခြင်းကိုဒီတိုင်းနဲ့မတ်တရက်ကြည့်ညလုံးကိုဘယ်မှမရှိတဲ့တဏှာတဲ့စိုက်ကြီးကြီးနေလိုက်တဲ့အခါမှာအဲ့ဒီရေဟာရှိသေးလားဆိုရင်မရှိတော့ဘူးရှေ့ကိုရွေ့သွားပြီနောက်ရေကအစာထိုးဝင်လာဒါပေမဲ့ရှေ့ရေအရွေ့နောက်ရေအစာထိုးအဝင်ဟာတိုက်ပြီးတော့မြန်နေတဲ့အတွက်ကြားဆိုတာမမြင်ရတယ်လို့ပဲရှေ့ကဖြစ်သွားတဲ့ယုတ်တရားဏ္ဍရားတွေနဲ့နောက်ကဖြစ်လိုက်လာတဲ့ယုတ်တရားဏ္ဍရားတွေရှေ့ကဖြစ်တာကုံဆုံးသွားနောက်ကအစ်စ်ဖြစ်လိုက်တာတွေကတိုက်မြန်တော့အစာထိုးမှုမြန်နေတဲ့အတွက်ကြောင့်မလို့ကြားကိုမမြင်ရတာပြည့်စည်တာကိုမမြင်ရတာဖြစ်နေတာပါတဲ့တကယ်တော့ဖြစ်ပြီးပြတ်တဲ့သဘောတရားတွေတဲ့ဒါအဲ့တရားတွေကိုဖြစ်ပြီးပြတ်တဲ့အတိုင်းလေးကြွချင်းဖြစ်တဲ့ယုံနံလမ်းချင်းမပါဘူးလမ်းချင်းဖြစ်တဲ့ယုံနံခြားချင်းမပါဘူးခြားချင်းဖြစ်တဲ့ယုံနံကြွချင်းပြန်မပါဘူးလို့ဉာဏ်လေးနဲ့မြင်အောင်မှတ်သားပြီးတော့ရှုပွားနေမယ်ဆိုရင်ဦးဇင်းတို့ဒကာဒကမတွေဈဉ်ကြံသွားနေနေလည်းပဲအရှိအတိုင်းသိနေတဲ့အတွက်ဝိပဿနာဖြစ်မနေဘူးလားဖြစ်နေတယ်အဲ့ဒါဦးဇင်းတို့ယောဂီတွေကဈဉ်ကြံကမ္မထံကိုတိုက်ပြီးတော့မရှုချင်ကြဘူးဦးဇင်းတို့မြတ်စွာဘုရားရှင်ကတော့ဈဉ်ကြံကမ္မထံကရတဲ့သမာဓိဟာထိုင်နေတော့ရှုတဲ့အချိန်ဖြစ်တဲ့သမာဓိတဲ့ပို့ပြီးတော့တည်ကြည်ပါတယ်ခိုင်မြဲပါတယ်တဲ့ဒါကြောင့်ဈဉ်ကြံကမ္မထံကိုရှုပွားဖို့ဘုရားရှင်ကအင်မတန်တိုက်တွန်းတယ်ဒါကြောင့်ယောဂီတို့လည်းပဲထိုင်ခြင်းပြီးရင်မလုပ်ကြမလဲဈဉ်ကြံလျှောက်ကြမယ်အဲ့ဒါဈဉ်ကြံလျှောက်လို့ရတဲ့သမာဓိပြီးထိုင်ခြင်းဖြစ်လာတဲ့သမာဓိတဲ့ပို့ပြီးတော့တည်ကြည်တယ်ပို့ပြီးတော့ခိုင်မြဲတယ်ဈဉ်ကြံလျှောက်တဲ့အတွက်ကျမ်းမာရေးနဲ့အထင်ကြီးတယ်ဈဉ္ဉံလျှောက်တဲ့အတွက်အမောပန်းလည်းခံနိုင်တယ်ခရီးလည်းပဲကြာချီသွားနိုင်တယ်တဲ့ဒါကြောင့်ဈဉ္ဉံကမ္မထံကိုဥဒ္ဒေလို့ယောဂီတွေဦးစားပေးပြီးတော့ရှုကြရမယ်ကဲနောက်တစ်ခါဝိပဿနာရှုတာနဲ့ပတ်သက်ပြီးတော့အခုအရှိအတိုင်းသိနေရှုနေတာဝိပဿနာအရှိဆိုတာအကျေပြောတော့ခန္ဓာ၅ပါးအချင်းချုပ်တော့ယုံဉာဏ်၅ပါးဒီယုံဉာဏ်၅ပါးကလည်းတည်မြဲနေတာမဟုတ်ဘူးဖြစ်ပြီးတော့ပြက်စီးနေတယ်ဆိုတဲ့သဘောကိုအခုချီလန်းတလန်းနဲ့ဥဒ္ဒေလို့တွက်ပြပြီးပါပြီတဲ့ကတိတော့ရှုရင်ပွားရင်နဲ့ဘယ်လိုပဲဦးဇင်းတို့ကဒီလောက်တက်တာအောင်အရှိတိုင်းလေးသိနေလိုက်ဘယ်လောက်တက်တာလဲအဲ့လိုသိနေရင်ဝိပဿနာပဲလို့ဘယ်လိုပြောပြောရှုပွားတာကယောဂီတွေမှာတော့အခက်ခဲတွေ့တတ်တယ်တဲ့ဆိုကြည့်ပါဦးအရှိရှုရာ
ရှု
စားမှာခက်တာပင်ပန်တွေ့ရမည
်
အရှိရှုရာ
ရှု
စားမှာခက်တာပင်ပန်တွေ့ရမည
်
အရှိရှုရာ
ရ
ှုစားမှာခက်တာပင်ပန်တွေ့ရမည
်
အရှိကိုရှုနေတဲ့ယောဂီမှာရှုစားမှာတော့ခက်ခဲတဲ့ပင်ပန်းတယ်လို့ထင်နေရမယ်တွေ့နေရမယ်တဲ့ကိုယ်စဲလို့ယောဂီတွေအလုတ်တစ်ခုဘယ်အလုတ်ဖြစ်ဖြစ်ကိုယ်မလုတ်ဘူးတဲ့အလုတ်တစ်ခုကိုခုမှဝင်လုတ်တယ်ဆိုရင်ခက်ခဲတဲ့ပင်မန်းတယ်ဆိုတဲ့အတွေ့အကြုံကမတွေ့ရဘူးလားတွေ့ရတယ်မဖြစ်လို့လဲဆိုတော့ဦးဇင်းတို့ယောဂီတွေကဒီအလုပ်ကိုလည်းမကျွမ်းကျင်ဘူးအခုမှလည်းစတွေ့ရတဲ့အလုပ်ဆိုတော့သင်ရတဲ့သဘောဖြစ်နေလို့ခက်တဲ့ပင်မန်းတယ်ထင်နေတာတကယ်လို့ဦးဇင်းတို့တရားဓမ္မတွေလုပ်ငန်းတစ်ခုကကျွမ်းကျင်သွားပြီဆိုရင်ခက်ခဲသေးရဲ့လားမခက်ခဲတော့ဘူးအခုတရားရှုစတရက်နှစ်ရက်အတွင်းကတော့မိမိတို့စိတ်ကလည်းမငြိမ်ဘူးအလုပ်ကလည်းမကျွမ်းကျင်ဘူးပေါ့ထိုင်တာတော့မှအချိုးကျကျမထိုင်တတ်ဘူးအချိုးကျကျဆိုတာကဘယ်လိုကြည့်ထိုင်ရမယ်လို့ပြောတာမဟုတ်ဘူးနော်တရားရှုတဲ့အခါမှာမိမိနဲ့မျှတတဲ့ဣရိယာပုကိုယ့်ကိုယ်ကြည့်ပြီးထိုင်တက်တာတလို့ထိုင်နိုင်တယ်တဲ့ထိုင်ရတယ်လို့ထိုင်ဘယ်လိုထိုင်ထိုင်ရတယ်အဲ့တော့တက်တာတလို့ခန္ဓာကိုယ်ကိုထားပြီးတော့ခန္ဓာတကယ်ရှိတဲ့တရားလေးတွေကိုဉာဏ်လေးနဲ့လိုက်ပြီးတော့သိနေလိုက်လို့ရှိရင်ဒါဝိပဿနာပဲဆိုတော့တက်တောင်တက်တာပဲဒါပေမဲ့ဘယ်လိုပြောပြောရှုကာသယောဂီမှာတော့စိတ်ကနာမငြိမ်တာကလည်းတကြောင်အလုံးမကျွမ်းကျင်တာကလည်းတကြောင်အဲ့ဒီနှစ်ကြောင်ကြောင်ခက်ခဲတဲ့ပင်ပန်းတယ်လို့ထင်နေတာတဲ့ကဲဆိုကြည့်ပါဦး၃၄ရက်ကြာ
၃၄ရက်ကြာ
အသာကြာ
အသာကြာ
ရှုရအစဉ်ပြေလာမည
်
၃၄ရက်ကြာ
၃၄ရက်ကြာ
အသာကြာရှုရအစဉ်ပြေလာမည
်
ကဲ၃၄ရက်လောက်ကြာရင်တော့ရှုသားကြမသွားဘူးလားကြသွားပြီရှူလဲရှူတတ်သွားပြီယုံနဲ့နံကိုခွဲပြီးတော့လဲရှူတတ်သွားပြီခန္ဓာကိုယ်ကြီးတောင့်တင်းမထားရဘူးခက်ရော့ရော့လေးတက်တာတလို့ထားအဲစိတ်နဲ့ရှိတဲ့အတိုင်းလေးလိုက်ပြီးတော့သိနေရမယ်ဆိုတော့စိတ်ကိုလည်းထားတတ်က ရှုကသမှာတော့စိတ်တို့မှာဆိုလို့စိတ်ကိုယ်လည်းတင်းထားလူခန္ဓာကိုယ်လည်းတောင့်ထားတော့နားလိုက်ကျင်လိုက်ကိုက်လိုက်ခိုက်လိုက်တာဒီကြားထဲမှာမပြောင်းမပြင်ရဘူးထင်ပြီးတော့တခါတည်းခန္ဓာကိုယ်ကိုချုပ်တိထားပြန်ဆိုတော့ဖက်လိုက်တာပင်ပန်းလိုက်တာလို့ထင်နေတယ်တဲ့အလုံးမကျွမ်းကျင်လို့စိတ်မငြိမ်လို့တော့တောင်းလျက်တော့ကြာတော့လှုပ်လဲလှုပ်တတ်သွားပြီစိတ်လည်းပဲအထိုက်တယောက်လေးငြိမ်သွားပြီဆိုတော့ရှုကအထင်ပြေးလာမယ်တဲ့ဒါလည်းစူးစမ်းရှုတဲ့ယောဂီကိုပြောတာကျိုးစားပန်းစားရှုရင်၃လလောက်ကြာရင်အသားလည်းကျသွားတယ်ရှုလို့လည်းအချင်းပြေလာတယ်ဆိုကြည့်ပါအောင်အချင်းပြေလာ
မ
ြေတိုင်းသာဉာဏ်မာတိလာမီအချင်းပြေလာ
မ
ြေတိုင်းသာဉာဏ်မာတိလာမီကဲအချင်းပြေရှိတဲ့အတိုင်းဉာဏ်မာတိမလာဘူးလားသိလာတယ်ဘာရှိရှိပေါ့ဖောက်ပြန်တာရှိဖောက်ပြန်တဲ့သဘောလေးသိလိမ့်မယ်ခံစားတာရှိခံစားတဲ့သဘောလေးဉာဏ်မှာသိလာမယ်ဘာပဲဖြစ်ဖြစ်မှတ်သားတဲ့သဘောလေးရှိရင်မှတ်သားတဲ့သဘောလေးကိုသိလာမယ်တိုက်တွန်းတဲ့သဘောရှိတိုက်တွန်းတဲ့သဘောလေးသိလာမယ်သိတတ်တဲ့စိတ်ဝိညာဉ်လေးရှိရင်လည်းသိတတ်တဲ့သဘောလေးကိုသိလာမယ်တဲ့အချင်းပြေရင်ရှိတဲ့အတိုင်းဉာဏ်မှာသိလာမယ်တဲ့အဲ့ဒီလိုရှိတဲ့အတိုင်းသိတာကိုဘာလို့ခေါ်လဲဝိပဿနာတရားနာမည်ကရှိတိုင်းသိတာဝိပဿနာအဲအရှင်ပြေလာရှိတိုင်းတာဉာဏ်မာတိလာမီဆိုတော့ဉာဏ်မာလည်းသိလာရောရှုလို့လည်းအရှင်ပြေလာရောတရားစကားကတိမ်သွားရောဒါဒုက္ခပဲနော်မပြတ်တမ်းကိုလုံးမတင်နဲ့တရားစကားကို5ရက်တလ2လအဲအဲ့ဒီလိုလုံးလိုက်လို့ရှိရင်တော့ရှိတိုင်းရှိတိုင်းအတိညာဉ်လေးတက်ပြီးတော့ဝိပဿနာဉာဏ်အရှင်ဆုံးတဲ့မဲ့ဉာဏ်ဘုံဉာဏ်နိဗ္ဗာန်ကိုရနိုင်တယ်တဲ့ဒါကြောင့်ဦးဇင်းတို့ဒကာဒကမတွေလည်းတရားကိုကြောက်စရာမလိုပါဘူးမိမိခန္ဓာကိုယ်ကိုတတ်တာလို့ထားပြီးတော့မိမိတို့ရဲ့ဝိပဿနာရှုဉာဏ်လေးကခန္ဓာထဲမှာရှိတဲ့အတိုင်းလေးလိုက်ပြီးတော့သိပေးလိုက်ရင်အဲ့ဒါဝိပဿနာပဲတဲ့အဲ့ဒီသိတာမှလည်းပညာကိုယ်ကာယကိုသိဖို့မဟုတ်ပဲပရမတ်ယုတ်တရားနံတရားတွေကိုသူသိဖို့ဦးဇင်းတို့ညည်ရည်ခြင်းနဲ့ရေပွက်ပမာဖြစ်ပြီးပြက်တယ်ဆိုတာကိုခြိလန်းနဲ့လည်းပြောပြပြီးပြီအဲ့ဒီရှိတဲ့အတိုင်းလေးတွေလိုက်လိုက်ပြီးတော့သိနေရင်ဝိပဿနာဖြစ်တဲ့အတွက်ရှေ့တိုင်းသိတာဝိပဿနာဆိုတဲ့ဒီတရားကိုနာကြပြီးတော့ခန္ဓာတက်ရှိတဲ့သဘောတရားတွေကိုကိုယ်ပိုင်ဉာဏ်နဲ့ထိုးထွင်းသိကြပြီးမြင်ဝိပဿနာဉာဏ်အဆင့်တက်နိဗ္ဗာန်သို့ရောက်နိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များတွေဖြစ်ကြပါစေလို့